ငရဝိဇာဝိညာဉ်စသည်ဖြင့်ဝိဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ဖြစ်ခြင်းကြောင့်နာယုတ်ဖြစ်ဤစသည်ဖြင့်ဟောကြားတော်မူတဲ့ပရိစ္ဆာသမုပ္ပါဒေသနာတော်ကိုအနုလောမပရိစ္ဆာသမုပ္ပါဒ်လို့ခေါ်ပါတယ်ထို့အနုလောမပရိစ္ဆာသမုပ္ပါဒ်သဘောတရားထင်ရှားလာမယ်ဟောကြောင့်ဣမတမိတ္တိဣဒဟောတိတိအဝဘောဓတောဣမတမိဣအကြောင်းတရားတိတတိရှိသောဘာမူဣဒံဤအကျိုးတရားတိဟောတိဖြစ်ပေါ်လာ၏။ဒါရှိရင်ဒါဖြစ်တယ်။ဒီတော့သာသနာကဖာလဲလို့မြေတော့နည်းနည်းလေးပေါ်ပြရင်တော့ဣမတမိဣအဝိဇ္ဇသောအကြောင်းတရားတိတတိထင်ရှားရှိလာတော့ဣဒံဤသင်္ခါရအစရှိသောအကျိုးတရားစုသည်ဟောတိဖြစ်ပေါ်၍လာပေ၏။ ဒီအဝိဇ္ဇစတဲ့အကြောင်းတရားထင်ရှားခြင်းဒီသင်္ခါရစတဲ့အကျိုးတရားတွေထင်ရှားဖြစ်ပေါ်လာတယ်။ဒါပရိစ္ဆာသမုပ္ပါဒ်ပထမအနည်းနဲ့ပြောရင်ဝိဇ္ဇာတဏှာဥပါဒံတင်္ခါရကံစတဲ့အကြောင်းတရားတွေထင်ရှားဖြစ်ပေါ်လာခဲ့ရင်ဝိညာဉ်၊နာယုတ်၊တလယရဏ၊ဖာဒ၊ဝရဏခေါ်တဲ့အကျိုးတရားတွေထင်ရှားဖြစ်ပေါ်လာ။အဲ့ဒီဖြစ်ပေါ်လာမှုကိုဘာဖြစ်လဲ? ဣမတမိဤအဝိဇ္ဇအစရှိသောအကြောင်းတရားသည်တတိထင်ရှားရှိခဲ့သောဣဒံဤသင်္ခါရအစရှိသောအကျိုးတရားဆိုသည်ဟောတိဖြစ်ပေါ်၍လာ၏။ဣတိဤသောအဝဘောဓတော်ဉာဏ်ပညာမျက်စိဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးမြင်နေခြင်းကြောင့်သည်ဒီကြောင့်တရားရှိဒီကျိုးတရားပေါ်တယ်ဖြစ်ပေါ်လာတယ်။ ဒီလိုကိုယ်တိုင်မျက်မှောက်ထွန်းဖောက်သိနေတဲ့အတွက်ကြောင့်အနုလောမပရိစ္ဆာသမုပ္ပါဒ်သဘောတရားတွေထင်ရှားလာတယ်။ဒီတော့ဒီစကားလေးကိုကြည့်ရင်ပေါ့နော်။ဣမတမိတ္တိဣဒံဟောတိ။ဒီကြောင့်တရားရှိဒီကြောင့်တရားပေါ်တယ်ဆိုတဲ့ဒီလိုအသိဉာဏ်ရရှိရည်ဒီကိုယ်တိုင်မျက်မှောက်ထွန်းဖောက်သိရမယ်ဆိုတဲ့သတ်မှတ်ချက်ပါနေတယ်။ အဲ့ဒီသမ္မာချက်ကိုအနုဘောဓအဉ္စပတိဝိဒအဉ္စဆိုပြီးဒီဉာဏ်နှစ်ပါးနဲ့သိရမယ်လို့ဒီလိုသတ်မှတ်ချက်ရှိတယ်။ရှိတဲ့အချိန်ခါကျတော့ယောဂီပြောကောင်းကဒီကျမ်းကျိုးဆိုပရိစ္ဆာသမုပ္ပါဒ်သဘောတရားအနုလောမပရိစ္ဆာသမုပ္ပါဒ်သဘောတရားမိမိယုံနံတန်တအံသင်္ခတ်သို့မဟုတ်မိမိရဲ့ဉာဏ်နဲ့ထင်ရှားလာရင်အတွက်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိအောင်ရှုရမလားမရှုရဘူးလား။ရှုရတော့မယ Bhagavato hoti. Imata nirodha idha nirodha deti ava bodhato. Vissaya do ajongdaya apya vaya tatale na pyamukho shumye jephe. Vavaya tatale na chongye mukho shumye jephe. Padiloma padisata mokpado. Padiloma padisata mokpado bodhyati. Bhagavato tinsaladi hoti phi. ဝိဇ္ဇာဖြစ်ခြင်းကြောင့်ဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဥပါဒဏ်ချုပ်ခြင်းကြောင့်ရုပ်ချုပ်ဤစသည်ဖြင့်ဒီလိုချုပ်ခြင်းမှုကိုလမ်းရှုတာကိုအကြောင်းတရားအဖြစ်ချုပ်ခြင်းကိုရှင်လို့ခေါ်တာဒါကပရိစ္ဆေသမုပ္ပါဒ်ပထမဤနဲ့ပြောတာအကြောင်းပရိစ္ဆေသမုပ္ပါဒ်ပထမဤနဲ့ပြောမယ်ဆိုရင်တော့ဝိဇ္ဇာဖြစ်ခြင်းကြောင့် ဝဒုက္ခဒေါမနတဥပါယတကိုအဆုံးသတ်ပြီးရှုထား။အဲဒီကနေ့တခါကြောင်းမြန်လှန်ပြီးတော့သရမရဏဘာကြောင့်ဖြစ်တဲ့ဇတိကြောင့်ဖြစ်တဲ့ဇတိဘာကြောင့်ဖြစ်တဲ့ဘဝကြောင့်ဖြစ်တဲ့ဘဝဘာကြောင့်ဖြစ်တဲ့ဥပါဒဏ်ကြောင့်ဖြစ်တဲ့ဇတိဖြင့်ကြောင်းမြန်လှန်ပြီးရှုတာကိုလည်းပရိလောမပရိစ္ဆေသမုပ္ပါဒ်လို့ခေါ်တယ်။အဲဒီရှုနည်းကိုအခုဒီညမှာကြီးအဲဒီပရိလောမပရိစ္ဆေသမုပ္ပါဒ်ကိုဒီညမှာကြီးရတော်မူရင်မဟုတ်ဘူး။ဒီမှာပြောနေတဲ့ပရိလောမပရိစ္ဆေသမုပ္ပါဒ်ကတော့ဝိဇ္ဇာပစ္စယသင်္ခါရကဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ဆိုတော့ဖြစ်စဉ်ကိုပြောတယ်လို့ဒီညမှာချုပ်စဉ်ကိုလည်းပရိလောမလို့ပြောလို့ရင်ဖြစ်တယ် အဲ့တော့ဒီအဝိဇ္ဇာတဏဥပါဒာသင်္ခါရကံတိကပဲသင်္ခါမချုပ်မလဲမြတ်ကလည်းပြောပြီးပြီနော်နောအရဒ္ဓမဲ့ရတဲ့အချိန်ခါကြမှာသောရဒ္ဓမဲ့ညာကဒီအဝိဇ္ဇာတဏဥပါဒာသင်္ခါရကံတိကိုအကျိုးမဲ့ကုန်အောင်ပယ်တတ်မှာဖြစ်တယ်အကြောင်းများတွေမရှိတဲ့အတွက်အကျိုးတရားလည်းနောင်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်မယ်ဘယ်ခါမှချုပ်မလဲပြိဋ္ဌိနိဗ္ဗာန်သုတိအနောက်ပိုင်းမှာချုပ်အဲ့ဒီဂျုံကျင်းမှုကိုလှမ်းပြီးမြင်အောင်ကြည့်ပြီးတော့ရှုရမယ်ရှုခွက်အဲ့ဒီရှုခွက်ကိုကိုယ်တိုင်မျက်မှောက်သင်္ဖောက်သိပြီဆိုရင်တဲ့ရှုလိုက်ပြီဆိုရင်ဘာဖြစ်လဲပတိလောမပရိစ္ဆသမုပ္ပသဘောတရားတွေဒီထိုယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာမှာသင်္ချာလာလိမ့်မယ်။ဘာကြောင့်လဲဣမတာနိရောဓဣဒံနိရောဇတိဒီအဝါဘောဓတောဣမတာဤအကြောင်းတရားဤနိရောဓချုပ်ငြိဟုသွားခြင်းကြောင့်ဣဒံဤအကြောင်းတရားဆိုသည့်နိရောဇတိချုပ်ငြိဟုသွားလေ၏ဣတိဤသောအဘဘောဓတောကိုယ်တိုင်မျက်မှောက်ဖင်ဖောက်သိမြင်နေခြင်းကြောင့်ဒီမိမိကိုယ်တိုင်ကဒီအကြောင်းတရားချုပ်သွားရင်ဒီအကြောင်းတရားတွေချုပ်တယ်လို့ကိုယ်တိုင်မျက်မှောက်သိနေတယ်ဘယ်လိုလဲဒီအကြောင်းတရားဆိုတာကဣမတံဤအဝိဇ္ဇာအစရှိသောအကြောင်းတရားဤနိရောဓချုပ်ငြိဟုသွားခြင်းကြောင့်ဤတံဤသင်္ခါရအစရှိသောအကြောင်းတရားဆိုဒီနိရောဓတိချုပ်ငြိဟုသွား၏အဝိဇ္ဇာအစရှိတဲ့အကြောင်းတရားတွေချုပ်ရင်သင်္ခါရအစရှိတဲ့အကြောင်းတရားတွေလည်းချုပ်သို့သောဖြစ်စဉ်မှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံကိုအစဉ်တိုင်းဟောသလိုပတိလောမပရိစ္ဆေသမုပ္ပါပိုင်းကြရလဘုရားရှင်ကချုပ်စဉ်ကိုလည်းအစဉ်တိုင်းပဲဟောသွားတယ်ဒီကရဏီနဲ့ဟောတယ်လည်းအဝိဇ္ဇာချုပ်ရင်ပရိစ္ဆေသမုပ္ပါတန်ត្រာစိတ်ထားကြည့်အကုန်လုံးကတော့တစ္ဆေတဲ့ချုပ်သွားတယ်နော်ဟောစဉ်မှာကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံတွေကိုအစဉ်တိုင်းဟောထားတဲ့အတွက်ချုပ်စဉ်ကြရလည်းအစဉ်တိုင်းပြန်ဟောနေခြင်းသာဖြစ်တယ်နော်အဝိဇ္ဇာချုပ်တည်နေတဲ့ဘယ်နဲ့တဲ့ပြိဿသမုပ္ပါအင်္ဂါရအလုံးကတော့ညတ်တက်သွားပြီဆက်ရလက်ပါပြီနော်ဒါကြောင့်ဒီအကြောင်းတရားတွေသင်္ချာရှိရင်ဒီအကျိုးတရားတွေသင်္ချာဖြစ်တယ်ဒီအကြောင်းတရားချုပ်ရင်ဒီအကျိုးတရားတွေချုပ်သွားတယ်ဒီလိုသိနည်းပြီကျောင်းကျောဆက်ပြိဿသမုပ္ပါသဘောတရားတွေကိုရှင်းစဉ်ချုပ်စဉ်နှစ်ခုလုံးကိုကျွမ်းကျွမ်းကျင်ကျင်ရှုထားနိုင်တဲ့ယောဂီသူတော်ကောင်းတွေသာရရှိနိုင်တဲ့အဋ္ဌညာဖြစ်တယ်အဲ့ဒီလိုသိမှလဲပရိစ္ဆေသမုပ္ပါဒ်ကိုအတိအကျမြင်တယ်တဲ့နော်ဒီတော့ဖြစ်စဉ်ကိုသိတာကအနုလောမပရိစ္ဆေသမုပ္ပါဒ်ချုပ်စဉ်ကိုသိတာကပတိလောမပရိစ္ဆေသမုပ္ပါဒ်ကဲနောက်တစ်ခုဒါကအကြောင်းတရားအဖြစ်ဖြစ်ဖြစ်ကိုရှုခြင်းကြောင့်ရရှိတဲ့အကျိုးတရားနောက်တစ်ခုခဏအဖြစ်ဖြစ်ဖြစ်ရှုတယ်ခဏအဖြစ်ဖြစ်ဖြစ်ရှုတော့ဘယ်လိုသူကြံကြံရှိနေတယ်လို့မြင်ရင်ခဏတော်ပါဏဥဒိယဘယတတနေနာပရိစ္ဆသမုပ္ပန္နာဓမ္မပကတဟောတိသင်္ကတလက္ခဏဝဘောဓတော်ခဏတော်ခဏအဖြင့်ဥဒိယဘယတတနေနာဖြစ်မှုပြမှုကိုရှုမြင်ခြင်းဖြင့်ဝိဇ္ဇာဖြစ်ဝိဇ္ဇာရဲ့ဖြစ်မှုပြမှုသင်္ခါရရဲ့ဖြစ်မှုပြမှုပေါ့ခန္ဓာငါးပါးတို့ရဲ့ဖြစ်မှုပြမှုခဏပိစ္ဆုပန်ဆက်အောင်လှမ်းပြီးရှုအဲ့ဒီလိုရှုခြင်းဖြင့်ဘာဖြစ်လာလဲအဲ့ဒီလိုရှုလိုက်တဲ့အတွက်ပရိစ္ဆေသမုပ္ပန္နဓမ္မပရိစ္ဆေသမုပ္ပန္နတရားတို့သည်ပကတထင်ရှားလာကြကုန်သည်ဟောသည်ဖြစ်ကြလေကုန်၏ပရိစ္ဆေသမုပ္ပန္နတရားတွေထင်ရှားလာမယ်ပရိစ္ဆေသမုပ္ပန္နတရားဆိုတာကတော့အကြောင်းတရားတွေကိုအကျိုးပြုပြီးဖြစ်ပေါ်လာတဲ့အကျိုးတရားစုကိုပရိစ္ဆေသမုပ္ပန္နတရားဘာဖြစ်လဲလဲသင်္ခတလက္ခဏာဝဘောဓတောသင်္ခတလက္ခဏာကိုကိုယ်တိုင်မျက်မှောက်ထွင်းပေါက်သိမြင်နေခြင်းကြောင့်ဒီသင်္ခတလက္ခဏာတွေကိုကိုယ်တိုင်မျက်မှောက်ထွင်းပေါက်သိနေတယ်အဲဒီတော့သင်္ခတဆိုတာကတော့အကြောင်းတရားတွေပြုပြင်မှဖြစ်ပေါ်လာရတဲ့အကျိုးတရားစုကိုသင်္ခတဆိုအကျိုးတရားစုသင်္ခတတရားတို့ရဲ့လက္ခဏာကိုကိုယ်တိုင်မျက်မှောက်ထွင်းပေါက်ပြီးသိနေတယ်ဒီနိမာနိဘေခွေသင်္ခတသင်္ခတလက္ခဏာနိဥပါဒောပညာယတိဝယောပညာယတိသိတသအိညာထတံပညာယတိဟောတိကသင်္ဂုတ်္ထနိဗ္ဗာဘုရားဟောထားသင်္ခတလို့သိလောက်တဲ့အမှအတ္တဘယ်နှခုရှိလဲ၃ခုရှင်းမှုတီးမှုပြတ်မှုအဲ့ဒီ၃ခုသင်္ခတလက္ခဏာဒီဘယ်ခါမှထင်ရှားလဲလို့မေးရင်ခဏအဖြစ်ဖြစ်ပြက်ရှုနိုင်မှခဏပိစ္ဆုတ်ပံဆက်အောင်ဖြစ်ပြက်ကိုရှုနိုင်မှဒီသင်္ခတလက္ခဏာသင်္ချာမယ်နော်ဥ ဥဒိယဗျာဝန္တောဟိသင်္ကတတေသပရိစ္ဆာသမုပ္ပန္နာသင်္ကတတေခိမှလာပေဤသင်္ကတသင်္ကတတရားတို့ဒီကဥဒိယဗျာဝန္တောဖြစ်ခြင်းပြင်ခြင်းဥဒိယဝေယသဘောရှိကြလေကုန်၏ဒေသတို့ဥဒိယဗျာသဘောရှိကြတဲ့သင်္ကတတရားတို့ဒီလည်းပဲပရိစ္ဆာသမုပ္ပန္နာပရိစ္ဆာသမုပ္ပန္နာတရားစုတို့သာဒီဖြစ်ခြင်းပြင်ခြင်းရှိတဲ့တရားတွေကိုသင်္ကတလို့ခေါ်တယ်သင်္ကတတရားမှန်ရင်ပရိစ္ဆာသမုပ္ပန္နာဘာဖြစ်လို့လဲအကြောင်းတရားကိုသွန်ပြီးပြီးမှသာဖြစ်ပေါ်လာရတဲ့အကြောင်းမရှိဘဲနဲ့အလွတ်သူ့သဘာဝအတိုင်းဖြစ်ပေါ်တဲ့သွန်ဖြစ်ပေါ်နိုင်တဲ့သွန်အားဖြစ်ပေါ်စေနိုင်တဲ့သွန်အားရှိသလားမရှိဘူးဖြစ်ပေါ်လာတဲ့သွန်အားမရှိဘူးအကြောင်းရှိမှသာဖြစ်တယ်အကြောင်းတရားကိုအစွဲပြုပြီးမှသာဖြစ်ပေါ်ရတဲ့အတွက်သင်္ခန္ဓာလို့လည်းခေါ်တယ်ပရိစ္ဆာသမုပ္ပန္နတရားလို့လည်းခေါ်တယ်ဒါကအကြောင်းတရားအဖြစ်ဖြစ်ပြရှုခြင်းသိစရာတော့ဥရိယပြအတ္တနာခဏအဖြစ်ဖြစ်ပြရှုခြင်းခဏတော့ဥရိယပြအတ္တနာဒီရှုခွက်တွေကိုရှုလိုက်လို့ရရှိမယ်ဒုတိယမြောက်အကျိုးပဲပထမအကျိုးကသစ္စာလေးပါသစ္စာလေးဟိုဒုတိယအကျိုးတရားကပရိစ္ဆသမအနုလောမပရိစ္ဆသမုပ္ပါသဘောတရားပရိလောမပရိစ္ဆသမုပ္ပါသဘောတရားပရိစ္ဆသမုပ္ပန္နတရားဒီတရားတွေသင်္ခါလာမယ်နောက်တစ်ခုနံပါတ်3ကတော့ဒီလေးပါပဲနော်ဘိသယတော်သတ္တဥဒိယတတ္တနေနဧကတနိယောပကတောဟောတိဟိတုဖလသမ္ပန္တိနသန္တာနတ္တအနုပိစီတဝဘောဓတောအထသတုတရဥစ္စေတဒိဋ္ဌိံပဇဟတိဘိသယတော်အကြောင်းတရားအဖြစ်ဥဒိယတတ္တနေနဖြစ်မှုကိုသူမြင်ခြင်းဖြင့်ဧကတနိယောဧကတနိဒီပကတောထင်ရှားလာသည်ဟောတိဖြစ်၏အကြောင်းတရားအဖြစ်ဖြစ်မှုကိုရှုရင်ဧကတဏိသင်ကြတယ်အကြောင်းတရားအဖြစ်ဖြစ်မှုရှုတာဘယ်လိုလဲအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယောဖြစ်ဤစသည်ဖြင့်ဖြစ်မှုကိုရှုအဲ့ဒီဖြစ်မှုကိုရှုလိုက်တဲ့အတွက်ဧကတဏိသင်ရှားလာတယ်ဘယ်လိုဧကတဏိသင်ရှားလဲရေတုဖလာသံပန္ဒေနသန္ဒနတအနုပိစေတဝဘောဓတောရတုဖလသံပန္ဒေနအကြောင်းနှင့်အကျိုးဆက်ဆက်၍နေခြင်းဖြင့်သန္တန္တသယုံနာသန္တန်အစဉ်ဤအနုပိစေတဝဘောဓတောမပြတ်ဆက်မှုကိုကိုယ်တိုင်မြင့်ဖောက်ဆွင့်ဖောက်ပြီးမြင်နေခြင်းကြောင့်ဒီနည်းနည်းလေးပြန်အာရုံယူကြည့်ပေါ့အတိတ်ကပထမအတိတ်ပဲဆိုကြပါစို့နော်အတိတ်ကထူထောင်ပြုစုပြောထောင်ထားတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရအကံတစ်ဖက်ကကြည့်ထားတယ်တစ်ဖက်ကပြစ္ဆုတ်ပံပရိသန္တိအခိုင်မှတည်ရှိနေတဲ့ရူပခန္ဓာဆိုကြတယ်နော်အဲဒီနှစ်ခုကိုအကြောင်းကျိုးဆက်ဆက်ကြည့်လိုက်တော့အတိတ်ကဝိသရဏဥပါဒသင်္ခါရကံဒီကြောင့်ဒီယုတ်တရားတွေသင်္ခါရဖြစ်နေတာကိုဉာဏ်နဲ့မြင်ပြီအဲဒီလိုမြင်နေတဲ့အပိုင်းမှာယောဂီသူတော်ကောင်းအဖို့ဘယ်လိုဖြစ်လာလဲဝိဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤလို့ဒီလိုရှုအဲ့ဒီလိုရှုလိုက်တဲ့အတွက်အတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရဆိုကံဆိုတဲ့အကြောင်းတရားနဲ့ပြိဿုပ္ပံမှာတည်ရှိနေတဲ့ပိဋကဏ္ဍကလယေကြီးအခိုက်မှာတည်ရှိတဲ့ယုတ်အဲ့ဒီအကြောင်းနဲ့အကျိုးနှစ်ခုဟာကြောင်းကျိုးဆက်နွယ်မှုသဘောအနိအဖြစ်ဆက်ဆက်နေတယ်ဆက်ဆက်ပြီးတဲ့အချိန်ခါကျတော့ဖြစ်ပေါ်နေတဲ့အတွက်အတိတ်ကဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတန်တန်အစဉ်ယုံနာတန်တန်အစဉ်နဲ့ပြစ္ဆုတ်ပံပရိဒဏ္ဍီမှာတည်ရှိနေတဲ့ယုံနာတန်တန်အစဉ်ဒီနှစ်ခုကြည့်လိုက်မယ်ဆိုလို့ရှိရင်တန်တန်အစဉ်ဈာတ်ထဲမှာပြတ်ဆင်းသွားတာမရှိဘူးဈာတ်ထဲမှာဘဝတစ်ခုယုံနာနေမဖြစ်ဖက်နဲ့ခိတ္တခဏကွက်လပ်ဆိုတဲ့အချိန်မရှိဘူးတန်တန်အစဉ်ကတစ်ဆင့်သေးပဲနော်တန်တန်အစဉ်မပြတ်ဆက်မှုကိုကိုယ်တိုင်မြတ်ဖို့လှမ်းကြည့်တော့ဆွဲဖောက်ပြီးပြီးနေတယ်ကိုယ်တိုင်မြတ်ဖို့ဆွဲဖောက်ပြီးအဲ့ဒီလိုသိနေတဲ့အတွက်ကြောင့်ဧကတ္တဉာဏ်သင်ရှားတယ်ဘုရားတို့တကယ်လက်တွေ့ရှိနေတဲ့ယောဂီများဘက်ကတော့ဒီလောက်ကြွရင်နားလည်လိမ့်မယ်မရှိဘူးသေးတဲ့ယောဂီများအဖို့ကတော့ဒီလောက်ကြွရုံနဲ့နားလည်ခြင်းပါနားလည်မယ်နော်ဒီတော့ဒီပြစ္ဆုတ်ပံမှာယုတ်ဉာဏ်ဉာဏ်ကိုသိသိပြီးတော့အတိဘက်ကိုတာပြုပြီးယုံနာကိုသိသိသွားလိုက်တာနောက်ဆုံးကရဏယေကြီးအဖြစ်ယုံနာကိုသိသိမိပြီဆိုကြစို့သိသိနိုင်တဲ့ယောဂီတော်ဘက်ကထုတ်ကရဏယေကြီးအဖြစ်ယုံနာနဲ့လက်ရှိမိရှိလက်ရှိမိမိရဲ့အခုလက်ရှိယုံနာစပြီးတရားထိုင်နေတဲ့အချိန်မှရှိတဲ့ယုံနာဖြစ်ကြစို့နော် အဲ့ဒီယုံနာနေနဲ့ကြီးလိုက်တဲ့အချိန်ခါမှာအစဉ်အတန်းအနေအချင်းတဏ္ဍာနဲ့ဖြစ်နေဆိုတော့ဒီတဏ္ဍာနဲ့ဆိုတာကသူကနိစ္စသာဝရတရားလို့ပြောလို့ရင်တော့မဟုတ်ဘူးနော်ဖြစ်ပြန်ဖြစ်ပြန်နဲ့လာနေတဲ့အစဉ်အတန်းလေးကအတန်းတစ်ခုတည်းဖြစ်နေတယ်ဒီမှာတရားထိုင်နေတဲ့ပုဂ္ဂိုလ်တွေတော်ခမ ्या များရှိခြင်းရှိတယ်ဟိုဘက်ကပုဂ္ဂိုလ်ရဲ့ယုံနာတဏ္ဍာအစဉ်ကလည်းသူ့အတန်းနဲ့သူတစ်ခုမိမိရဲ့ယုံနာတဏ္ဍာအစဉ်ကလည်းသူ့အတန်းနဲ့သူတစ်ခုပဲပုဂ္ဂိုလ်တို့ရဲ့ယုံနာတဏ္ဍာအစဉ်နဲ့အခြားပုဂ္ဂိုလ်တို့ရဲ့ယုံနာတဏ္ဍာအစဉ်တို့ရောရှက်မှုမရှိဘူးနမူနာဖြစ်လို့ရှိရင်အစဉ်တို့ချတယ်ဆိုကြပါလို့ဒီနေရာမှာတော့ချမဲတွေပေါ်ချမဲတွေအစဉ်အတန်းကြီးအတန်းတစ်ခုတွေ့လိုက်အစဉ်အတန်းတစ်ခုလို့ပြောလိုက်ရင်ချတကောင်နဲ့လို့ပြောလို့တာဟုတ်သလားမဟုတ်ဘူးအစဉ်အတန်းနေတဲ့တန်းလို့ပြောလိုက်တာဟိုဘက်ကချမဲအစဉ်အတန်းကတစ်ခုဒီဘက်ကချမဲအစဉ်အတန်းကတစ်ခုအစဉ်အတန်းနှစ်ခုဖြစ်နေအဲ့ဒီပုံစံမှာအတိတ်ကယုံနာတန်တန်အစဉ်အတန်းနဲ့ဒီပိဿုပ္ပယုံနာတန်တန်အစဉ်အတန်းနှစ်ခုကိုကြည့်လိုက်တော့အစဉ်အတန်းအနေအချင်းတန်းနဲ့ဖြစ်နေတယ်ဈာထဲမှာပြတ်ဆဲသွားတာမရှိဘူးမပြတ်ဆဲမှုကိုဒီအချိန်ခါမှာကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးသိနေတယ်ယောဂီသူတော်ကောင်းကနော်အဲ့ဒီလိုသိပြန်မယ်ဆိုရင်တော့ဒါဧကတဏိသင်္ချာလာပြီဒီလိုဧကတဏိသင်္ချာလာတဲ့အတွက်ဒီလိုသိတဲ့အတွက်ဘာများအကျိုးတူရှိတယ်လဲလို့မင်းစရာရှိအထသတုတရဥ္စေတာထိတ်ထိန်ပဇဟတိအထသောသူပြိညာအခ၌သုတ္တုတရအလွန်အလွန်ကောင်းမွန်စွာဥ္စေတာထိတ်ထိန်ဥ္စေတာထိတ်ထိန်ကိုပဇဟတိပဲဆွနိုင်ပေ၏အဲ့ဒီလိုများသိနိုင်မယ်ဆိုရင်တော့ဥစ္စေတဒိဋ္ဌိကိုကောင်းကောင်းပဲနိုင်တယ်။ဥစ္စေတဒိဋ္ဌိဆိုတာကတော့သင်ရင်ပြတ်သွားတဲ့ခေါင်းဟုတ်ပဲဘာမှမရှိဘူး။ဘဝဆိုတာပခင်းနဲ့ခေါင်းကြပ်မှာပဲရှိပါတယ်လို့ကျူးကျော်နေတဲ့ကျူးကျော်ချက်တွေပဲနော်။အဲ့ဒီဥစ္စေတဒိဋ္ဌိကိုတက်ဖြင့်နိုင်တဲ့အကောင်းဆုံးလက်နက်ဒီပါလေ။ဧကတဏိသင်္ချာဖို့ကြိုးတယ်။ဧကတဏိသင်္ချာရဲ့အတွက်ကဘာလို့ရမလဲ။ပစ္စယတောဥဒိယတတနာအကြောင်းတရားအပြင်ဖြစ်မှုကိုသိချာရှုရမယ်အဝိဇ္ဇာဖြစ်ခြင်းကြောင့်ယောဂီဤတဏှာဖြစ်ခြင်းကြောင့်ယောဂီဤဥပါဒါဖြစ်ခြင်းကြောင့်ယောဂီဤသတိဖြင့်ဖြစ်မှုတွေကိုသိချာမြင်အောင်ရှုရမယ်အကြောင်းတရားတွေသိချာဖြစ်လို့အကျိုးတရားသိချာဖြစ်ပုံကိုကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမယ်ဆိုရင်ဧကတဏိသိချာမယ်တို့ဧကတဏိသိချာခဲ့ရင်တော့ဧကတဏိစိုက်သည့်အသည့်သိနေတဲ့ဒီကြောင့်ယောဂပိစ္ဆသမုပ္ပါဒသဘောတရားကိုသိတဲ့ဉာဏ်ကဥစ္စေတဒိဋ္ဌိကိုကောင်းစွာဖြိုခွဲနိုင်တဲ့စွမ်းအားရှိမယ်။သင်္ကြန်ကြည်စံယောဂီတွေနော်။အတိတ်ကဘဝတစ်ခုမှာအဝိဇ္ဇာဒနာဥပါဒသင်္ခါရကံဒီကိုစုစုပြုထောင်ခဲ့ပြီးပြီ။စုစုပြုထောင်ခဲ့တဲ့ဒီအဝိဇ္ဇာဒနာဥပါဒသင်္ခါရကံကိုလည်းနှံ့ပြီးရှာဖွေလိုက်တော့ကိုယ်တိုင်မျက်မှောက်သိ။ဒီကံကြောင့်လည်းဒီဘက်မှာပရိသန်တွေကလယေကြည်ကနေအစိုက်ယုံနံတန်တအစင်းတွေမပြတ်မဆက်ဖြစ်နေတာကိုလည်းမြင်ပြီ။အဲ့ဒီလိုမြင်နေတဲ့ပုဂ္ဂိုလ်ဟာတည်ရင်ပြတ်သွားပါတယ်ဆိုတော့ဒီအယူအဆသူ့ခန္ဓာမှာရှိနိုင်ပါ့မလားမရှိနိုင်တော့ဘူးဒါဥစ္စေတဒိဋ္ဌိကိုကောင်းကောင်းပယ်နိုင်တဲ့လက်နဲ့ကောင်းပါဖြစ်ပေါ်လဝဲဝါဒတွေကိုတိုက်ဖြတ်ခြင်းနဲ့ဆိုရင်ဒီလက်နဲ့တည်းကောင်းတဲ့လက်နဲ့မရှိဘူးပဲနော်လဝဲဝါဒကြီးကြာဆုံးစေခြင်းလို့ပြောနေတဲ့စကားတော့မဟုတ်ဘူးနော်ပြောလို့ရင်းလေးကတော့အမှန်တရားပေါ်လာရင်အတွက်တော့ပြောလို့ရင်းဖြစ်ပါတယ်ဒီတော့အမှန်တရားမှာတရားတူရဲ့တဏ္ဍာမှာအယူဝါဒတွေကမှားနေတယ်။ဒီနည်းအားဖြင့်ဥစ္စေတဒိဋ္ဌိအယူကိုသူကလက်ခံထားတယ်ဆိုရင်ဒီဥစ္စေတဒိဋ္ဌိကြီးကွာသွားနိုင်အတွက်အကောင်းဆုံးလက်နက်ကတော့ဘာလဲ။ဒီကြောင့်ကျိုးဆက်ပြိဿသမုပ္ပါကိုဧကတဏိသင်္ချာအောင်ရှုဖို့ဖြစ်နေတယ်။အဲဒီလိုရှုတဲ့အပိုင်းမှာလဲခုကဘဝတစ်ခုကိုစံထားပြီးသာပြောနေရတာ။ရှုနိုင်မယ်ဆိုလို့ရှိရင်တော့ဘဝတရခမများများကိုအတိတ်ဘဝတရခမများများကိုကြောင့်ကျဆက်ပြီးတော့လည်းရှုနိုင်တယ်။အနာဂတ်ကိုဆုံးပြီးတိုင်အောင်လည်းကြောင့်ကျဆက်ပြီးတော့ရှုနိုင်ပါတယ်။အဲ့ဒီလိုရှုနိုင်ရင်တော့ပို့ပြီးတော့ကောင်းပါမယ်နော်။ကဲနောက်တစ်ခုနန္ဒတနိခဏတောဥရိယတတနေနနန္ဒတနိယောဘဂတောဟောတိနဝနဝနာဥပါဒဝဘောဓတောခဏတောခဏအဖြင့်ဥရိယတတနေနဖြစ်မှုကိုရှုမြင်ခြင်းဖြင့်နန္ဒတနယောနန္ဒတနိတိဘဂတောသင်္ချာလာတိဟောတိဖြစ်၏နဝနဝနံအတိအတိဖြစ်ကုန်သောယုံနာဓမ္မသင်္ခါရတရားသူတို့၏ဥပါဒဝါဘောဓတောဖြစ်မှုကိုကိုယ်တိုင်မြင်ဖို့ထွန်းဖို့ပြင်းနေခြင်းကြောင့်သည်ခဏအဖြစ်ဖြစ်မှုကိုရှုတယ် ခဏအပြင်ဖြစ်မှုကိုရှုတယ်ဆိုတာကတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤသတိဖြင့်ရှုတာကတော့ဒါအကြောင်းတရားအပြင်ဖြစ်မှုပြတ်မှုကိုရှုတယ်ခဏအပြင်ဖြစ်မှုပြတ်မှုကတော့အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စသတိဖြင့်ရှုတယ်အဲ့ဒီလိုရှုနည်းကိုခဏအပြင်ဖြစ်ဖြစ်ရှုနည်းခေါ်တယ်အဲ့ဒီရှုနည်းနှစ်ခုမှာကူတော့ခဏအပြင်ဖြစ်မှုကိုတက်တက်ရှုတယ်ခဏအပြင်ဖြစ်မှုရှုတယ်ဆိုတာကတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောအဲဖြစ်ခြင်းသဘောလေးတက်တက်ရှုနော်အဲဒီကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောလို့ဒီလိုရှုတဲ့ရှုွက်ကိုခဏတော့ဥဒိယဒသနခဏအဖြစ်ဖြစ်မှုကိုရှုခြင်းလို့ခေါ်တယ်အဲဒီလိုခဏအဖြစ်ဖြစ်မှုတက်တက်ကိုွက်ပြီးရှုလိုက်တဲ့အတွက်ဘာဖြစ်လာလဲနန္ဒတဏီထင်ရှားလာတယ်ဘာကြောင့်နန္ဒတဏီထင်ရှားရတယ်လို့မေးရင်တော့နဝနဝနာဥပ္ပါဒဝဘောဓတောအတိအနေသောယုံနှံဓမ္မသင်္ခါရတရားသူတို့ဤဖြစ်မှုကိုကိုယ်တိုင်မြင်ဖို့ထွန်းဖို့သိမြင်နေခြင်းကြောင့်ဒီယုံနှံဓမ္မသင်္ခါရတရားကြီးရဲ့အဖြစ်တည်းကိုတစ်ဖက်သာလိုက်ပြီးကြည့်လိုက်တဲ့အပိုင်းဖြစ်လိုက်နောက်တစ်ခုအတိထပ်ဖြစ်လိုက်နောက်တစ်ခုအတိထပ်ဖြစ်လိုက်နောက်တစ်ခုအတိထပ်ဖြစ်လိုက်အတိအတိတွေထပ်ခါတက်ကဖြစ်နေတာကိုကိုယ်ကမြင်နေပြီအဲ့ဒီလိုအတိအတိတွေကိုထပ်ခါတက်ကမြင်နေတဲ့အတွက်နန္ဒတဏိထိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာထင်ရှားလာတယ်။ဒီနန္ဒတဏိထင်ရှားတဲ့အတွက်ဘာထုလဲ။အထသတုတရံတတ္တတ္တဒိဋ္ဌိမဇ္ဇဟတိ။အထထိုသောနန္ဒတဏိထင်ရှား၍လာရထောအခါ၌သုတ္တုတရံအလုံးအလုံးကောင်းမွန်စွာတတ္တတ္တဒိဋ္ဌိတတ္တတ္တဒိဋ္ဌိကိုမဇ္ဇဟတိပယ်ဆွ၌၏။တတ္တတ္တဒိဋ္ဌိကိုပယ်ဆွ၌တဲ့ဆွမ်းအားရှိ။တတ္တတ္တဒိဋ္ဌိဆိုတာကတော့ဒီလည်းမပြတ်မဆဲပဲနဲ့အမြဲတမ်းတည်နေတယ်လို့လက်ခံတဲ့ဝါဒပဲတည်မြဲဝါဒပဲဘာလို့တည်မြဲလဲလို့မင်းတော့တို့အယူအဆကတော့အတ္တပေါ့နော်ဒီအတ္တမှာအကျဉ်းစားအဖြစ်ခွဲရန်ချလိုက်တော့ပရမအတ္တနဲ့ဇီဝအတ္တပရမအတ္တကအဖန်ဆင်းရှင်အတ္တကြီးဇီဝအတ္တကအဖန်ဆင်းခံရတဲ့အတ္တအဲ့ဒီအတ္တနှစ်ခုလုံးဒီတတ္တတအမြဲတယ်လို့တို့ကလက်ခံထားတယ်လက္ခဏာတော့ခုဒီခဏအဖြစ်ဖြစ်မှုသက်သက်ကိုရှုနေတဲ့ယောဂီသူတော်ကောင်းကအဖြစ်သက်သက်ကိုပဲတစ်ဖက်သက်လိုက်ပြီးကြည့်တယ်။အတိတ်ကနေဖြိုပြီးအနာဂတ်အထိအဖြစ်သက်သက်ကိုကွက်ပြီးတော့လိုက်ကြည့်လိုက်တဲ့အခါမှာအတိတ်အနေနဲ့တိပဲထပ်ခါတက်ခါဖြစ်နေတဲ့သူပြောနေတဲ့အတိုင်းတည်မြဲတဲ့သဘောဝတ္တကိုလှမ်းရှားကြည့်တော့ရှားလို့မတွေ့ဘူး။အကြောင်းတရားပဲမှကြည့်လိုက်တော့လည်းဖန်ဆင်းနေတဲ့အတ္တဆိုတာမရှိဘူး။အကျိုးတရားပဲကြည့်လိုက်တော့လေအဖန်ဆင်းခံရတဲ့အတ္တဆိုတာမရှိဘူး။ဒီမြဲနေအကျောင်းတရားပဲမှလည်းဒီမြဲတဲ့ဖန်ဆင်းတဲ့အတ္တမရှိဘူး။အကျိုးတရားပဲမှလည်းအဖန်ဆင်းခံရတဲ့ဒီမြဲနေတဲ့အတ္တမရှိဘူး။နှစ်ဖက်လုံးမှာအတ္တကိုလိုက်ပြီးရှာဖွေတော့ရှာဖွေလို့မတွေ့တော့ဘူး။မတွေ့တဲ့အတ္တထိုးချင်းခံမှာဒီနန္ဒတ္တနိအတ္ထိစိုက်အောင်သိနေတဲ့ဒီကြောင့်ကျိုးချက်ပြိစ္ဆာသဘောပ္ပသဘောတရားကိုသိတဲ့ဉာဏ်ကတနည်းအားဖြင့်ခန္ဓာအားဖြင့်ဖြစ်မှုကိုရှုမြင်နေတဲ့ဒီဉာဏ်ကသတ္တရဒိဋ္ဌိကိုပယ်နိုင်တဲ့စွမ်းအားရှိသွားတယ်။သတ္တရဒိဋ္ဌိကိုဖြိုခွဲတဲ့အကောင်းဆုံးလက်နက်တစ်ခုပဲနော်။နောက်တစ်ခုပိဉ္စယတောသတ္တဥဒယဗျာတတ္တိနအဗျာဘရနယောပကတောဟောတိဓမ္မနာအဝတ္တဝုဒ္ဓိဘာဝဝဘောဓတော။ပိဉ္စယတောအကြောင်းတရားအဖြစ်ဥဒယဗျာတတ္တိနဖြစ်မှုပြမှုကိုရှုမြင်ခြင်းဖြင့်အဗျာဘာရဏယောအဗျာဘာအတ္တထောယောဂဝေသရပုဂ္ဂိုလ်ရဲ့အတိညာ၌အဗျာဘာရဏယောအဗျာဘာရဏိတိပါကတောထင်ရှားလာသည့်ဟောတိဖြစ်၏ဓမ္မနံယုံနံဓမ္မပရမထဓမ္မသဘာဝတို့၏အဝတ္တဝိနိဘဝဘောဓတောသုဇွန်တိရောက်သောပုဂ္ဂိုလ်တတော်ဘာ၏အလိုအတိုင်းမဖြစ်မှုကိုကိုယ်တိုင်မြတ်ဘာဖြင့်ပေါ်ပြီမည်နေခြင်းကြောင့်ဒီအကြောင်းပြထားတယ်နော်။ဘာပြောလဲအကြောင်းတရားအပြင်ဖြစ်ပျက်ကိုရှုတယ်။အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဒါကအကြောင်းတရားအပြင်ဖြစ်မှုပျက်မှုရှုတယ်။အဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဗျာဘာရဏီထင်ရှားလာတယ်။အဗျာဘာရဏီထင်ရှားလာတယ်ဘာဖြစ်လို့လဲလို့မေးတော့ဓမ္မနာအဝတ္တဝုဒ္ဓိဘာဝဝဘောဓတောကျောင်းကျုံယုတ်နံပရမတ္ထဓမ္မတို့မှာဒီဇုံရသောပုဂ္ဂိုလ်တ attva ရဲ့အလောဆန္ဒအတိုင်းဖြစ်မှုမရှိတာကိုကိုယ်ရင်းမြတ်ဖို့ဖြစ်ပေါ်သိနေတယ်။ယိတိတ္တဝါဒဇွန်တို့ဤအလောဆန္ဒအတိုင်းမှဖြစ်နေသည်မဟုတ်ဘူး။ဒါတော့အမြဘာကအနည်းဆိုတာကတော့ ဘာကိုအပြံပါရနီးလို့ခေါ်လဲလို့မေးတော့အကြောင်းတရားတွေကြောင့်အကျိုးတရားထင်ရှားဖြစ်ရမှာအကြောင်းတရားတွေကအကျိုးတရားတွေကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့အကြောင်းကြောင့်ဗျာပါရအကြောင်းတရားပိုင်းမှာမရှိဘူးဒါလေးကိုနည်းနည်းလေးနားလည်လိုက်အောင်ထပ်ပြီးတော့ဥပမာလေးတစ်ခုနဲ့ပြောမယ်နော်ဥစ္စာတို့ဒီဆိုကြပါစို့ယောဂီတူပဲအတိတ်ကိုဒီစိုက်လိုက်တဲ့အပိုင်းမှာသူကကြီးလက်တော်သူလေးတူဆိုကြပါစို့နော်သူရဲ့မရဏာဏအချိန်ခါမှာသံဃာတော်တစ်ပါးကိုတည်တည်ဆောလောင်းလှုပ်နေတဲ့ကံအာယုံလေးလှထင်းတယ်တည်တည်ဆောလောင်းလှုပ်နေတဲ့ဒီကံအာယုံလေးလှထင်းတဲ့အချိန်ခါမှာတည်တည်ဆောလောင်းလှုပ်တဲ့အချိန်ခါတုန်းကဘာစုတောင်းခဲ့ပါလဲလို့လောင်းလှုပ်နေတဲ့အချိန်ခါကရုပ်ငံကိုပြန်ပြီးအစိုက်ခိုင်းလိုက်တော့ယောဂီလူဖြစ်ဖို့ခြေပညာတက်တဲ့အမကြီးလူဖြစ်ဖို့စုတောင်းသိပညာမတတ်တဲ့ကြီးလေကြီးလေတော်သူဘဝကိုသူကနာကြည့်နေပုံရတယ်။တနည်းအားဖြင့်တော့သိပညာတတ်မြို့ကြီးသူဘဝကိုလှမ်းပြီးသူကအထင်ကြီးနေတယ်။သိကောင်းနိုင်မယ်လို့သူကထင်ပုံရတယ်။ဒီထဲမှာလည်းသိပညာတတ်မြို့ကြီးသူတွေပါပါလိမ့်မယ်။ကောင်းလား။ဟမ်သူမှလည်းအုပ်မှုနာမှုသိမှုတွေတဏ္ဍာမှာသိအကောင်းစားကြီးမဟုတ်ပါဘူး။ဒါပေမဲ့ကောင်းတယ်လို့သူကထင်နေတယ်။ဟုတ်တယ်မလား။အဲ့ဒါသိပညာတတ်မြို့ကြီးသူလို့အတိမှားနေတဲ့သဘောလေးကဝိဇ္ဇာအဲ့ဒီအမျိုးသမီးဘဝကိုလှမ်းပြီးတွေ့တတ်မဲ့တဲ့သဘောကတဏ္ဍာသိက္ခာပင်ဆွဲနေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတဏ္ဍာဥပါဒံကကိလေသာဘောအဲ့ဒီကိလေသာဘောဒီမှာခုနကသင်္ခါရလို့ခေါ်ဆိုအပ်တဲ့ခုနကတိတိသွန်းလှူခြင်းကုသိုလ်စေတနာအုပ်စုသစ္စာတိ34နော်အဲ့ကုသိုလ်သင်္ခါရအုပ်စုအဲ့သင်္ခါရအုပ်စုတွေကချုပ်ပြတ်သွားလို့ယုံနာတဏ္ဍာစင်မှာမြုပ်နှံပြီးထားခဲ့တဲ့နောက်တစ်ချိန်အကျိုးကိုပြေးနိုင်တဲ့မြူကြီးသူဘဝလို့သိပညာတတ်မြူကြီးသူဘဝလို့ခေါ်ဆိုအပ်တဲ့ယုံနာတန်တန်အစဉ်ကိုဖြစ်ပေါ်စေနိုင်တဲ့သွန်အားရှိတဲ့ကမ္မတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအဲ့ဒီမှာအဝိဇ္ဇာတင်အဝိဇ္ဇာတဏှာဥပါဒံခေါ်တဲ့သင်္ခါကိလေသာဟုတ်ဒီမှာလဲသင်္ခါရကံလို့ခေါ်ဆိုအပ်တဲ့ကမ္မဟုတ်ဒီဖြစ်အောင်တို့ပြုလုပ်လိုက်မယ်ဆိုတဲ့ကြောင့်ကြာဗျာပါရတတ္တိကိုလှန့်ကြည့်တယ်ရှာလို့မတွေ့ဘူးဒါကဒီသင်္ခါရကံဒီမှာလှမ်းကြည့်လိုက်ကြရအောင်လေဝိညာဉ်ခေါ်တဲ့အကျိုးတရားကိုတို့ဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြာဗျာပါဒတတ္တိမရှိဘူးသူလည်းအကြောင်းတရားတိုက်ဆိုင်တော့ပေါ်လာတာပဲပေါ်ပြီးတဲ့နဲ့ချက်ချင်းပြတ်သွားတယ်ဝိဇာတနာဥပါဒအုပ်စုကလည်းအကြောင်းတိုက်ဆိုင်တော့ပေါ်လာတယ်ပေါ်ပြီးတဲ့နဲ့ချက်ချင်းပြတ်သွားတယ်သင်္ခါရကံဒီကိုဖြစ်အောင်လုပ်မယ်ဆိုတဲ့ဗျာပါဒတတ္တိဆိုရင်တို့မှာကြောင့်ကြာဗျာပါဒမရှိဘူးဒါကသင်္ခါရကံဒီကိုလှမ်းကြည့်လိုက်တော့လေဝိညာဉ်ဆိုတဲ့အကျိုးတရားတစ်ခုကိုဖြစ်အောင်လုပ်မယ်ဆိုတဲ့ဗျာပါဒအကြောင်းကြောင့်ဗျာပါဒတို့မှာမရှိဘူးဗျာပါဒကျင်းနေတယ်အဲဒီလိုဗျာပါဒကျင်းနေတဲ့သဘောဟာဘယ်ခါမှဒီယောဂီအញ្ញနဲ့မှပေါ်လာနိုင်တယ်လို့ပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသတ္တိဖြင့်ဒီလိုအကြောင်းတရားအပြင်ဖြစ်မှုပြမှုကိုရှုမှတ်နာရင်ဒီပညာကရမယ်ဒီအပြဗရဏီကသင်ရှားမယ်ဘာဖြစ်လို့လဲအကြောင်းတရားဘက်မှလည်းခொနကအကျိုးတရားကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ဗျာပါရသတ္တိမရှိတာကိုသွားတွေ့တယ်ဒီနည်းအားဖြင့်အဲဒီအကြောင်းတရားဒီဘိုင်းမှလည်းဆန်းစစ်နေတဲ့အတ္တမရှိဘူးဆိုတာကိုသွားပြီးတော့တွေ့အကျိုးတရားပိုင်းကြည့်လိုက်တယ်လေအကျိုးတရားပိုင်းမှာလည်းအဖန်ပြင်းထားတဲ့အတ္တကိုလှမ်းကြည့်တယ်မရှိဘူးနော်အကျောင်းတရားတွေမှာလည်းအကျိုးတရားကိုဖြစ်အောင်လုပ်မယ်ဆိုတဲ့အကြောင်းကြောင့်ဗျာပါရမရှိအကျိုးတရားတွေကလည်းအကြောင်းတရားသာဖြစ်ပေါ်လာခဲ့ရင်တို့ဖြစ်လိုက်မယ်ဆိုတဲ့အကြောင်းကြောင့်ဗျာပါရလည်းမရှိဘူးနှစ်ဖက်လုံးမှာဗျာပါရမရှိဘူးအဲ့ဒီလိုဗျာပါရမရှိတဲ့အတွက်ဇောတုဒီပရမတ္ထအကြောင်းအကျိုးလို့ခေါ်ဆိုအပ်တဲ့ဒီပရမတ္ထဓမ္မတွေမှာဇောတုဥဒ္ဓပုဂ္ဂိုလ်တ attva ဤအလိုဆန္ဒအတိုင်းဖြစ်မှုဆိုတာရှိသေးလားမရှိဘူးအဲ့ဒီဇောတုဥဒ္ဓပုဂ္ဂိုလ်တ attva ဤအလိုဆန္ဒအတိုင်းမဖြစ်နိုင်တဲ့စွမ်းအားကိုကိုယ်တိုင်မျက်မှောက်ထွင်ဖို့ပြီးသိနေတဲ့အတွက်အဗျာပါရဏိကဒီမှာထင်ရှားလာတယ်ဒီအဗျာပါရဏိထင်ရှားလာတဲ့အတွက်ဘာအကျိုးကျေးဇူးရှိလဲအထာသတုတရအတ္တဒိဋ္ဌိပဇဟတိအတ္တဒိဋ္ဌိကိုဖြိုခွဲတဲ့နေရာမှာအကောင်းဆုံးလက်နဲ့ကြည့်ပါအထာထောသောအဗျာပါရဏိသင်္ချာလာယထောခ၌ လောတုတရံအလောအလွန်ကောင်းမွန်စွာအတ္တဒိဋ္ဌိအတ္တဒိဋ္ဌိကိုပဲဆိုဟေတိပဲဆို၌ဤအတ္တဒိဋ္ဌိကိုပဲဆို၌ဤအတ္တဒိဋ္ဌိကခုနကပြောခဲ့ပြီးပြီဒီနှမျိုးလဲအကျဉ်းသားအဖြစ်နှမျိုးပရမအတ္တဇီဝအတ္တပရမအတ္တကဖန်ဆင်းခြင်းအတ္တဇီဝအတ္တကအဖန်ဆင်းခံရတဲ့အတ္တအဲ့ဒီအတ္တဆိုနှစ်ခုဖြိုခွဲခြင်းနဲ့ဆိုရင်အကောင်းဆုံးသောလက်နက်ဒီပါလေပိစီယတောဥရိယပိယတတနာအကြောင်းအဖြစ်ဖြစ်ပျက်ကိုရှုပါအဲ့ဒီဒိဋ္ဌိတွေပြိုသွားလိုက်ဒါကြောင့်ဒီဒိဋ္ဌိကိုပယ်တန်ရေးအတွက်အကောင်းဆုံးလက်နက်ကြီးတွေဟာဒီကြောင့်ကျိုးဆိုပိစ္ဆာသမုပ္ပါဒ်သဘောတရားတွေဖြစ်နေတယ်ဒီကဒီကြောင့်ကျိုးဆိုပိစ္ဆာသမုပ္ပါဒ်သဘောတရားတွေလည်းရှုရသည်ခဏခဏပြောနေတယ်လို့ပဲအတိတ်အနာဂတ်နဲ့ကင်းပြီးတော့ရှုလို့ရပါမလားဘယ်လိုမှမဖြစ်နိုင်ဘူးနော်ကဲနောက်တစ်ခုပိစ္ဆယနောပါဏဥနယတတနေနဧဝံဓမ္မတာနယောပကတောဟောတိပိစ္ဆယနုရူပေနဖလတဥပါဒဝါဘောဓတောအထသတုတရံအဂရိယဒိဋ္ဌိပဇဟတိပိစ္ဆယတောအကြောင်းတရားအဖြင့်ဥဒိယတတနေနဖြစ်မှုကိုရှုမြင်ခြင်းဖြင့်ဧဝံဓမ္မတာနယောဧဝံဓမ္မတာနိတိပါကတောထေရှားလာလီဟောတိဖြစ်၏အကြောင်းတရားအဖြင့်ဖြစ်မှုကိုရှုရင်ဧဝံဓမ္မတာနိထေရှားလာမယ်ဧဝံဓမ္မတာနိဆိုတာဒါကမှလည်းအကြောင်းတရားအဖြင့်ဖြစ်မှုကိုရှုတယ်ဝိညာဉ်ဖြစ်ခြင်းကြောင့်ယောက်ျားဤတဏှာဖြစ်ခြင်းကြောင့်ယောက်ျားဤဥပါဒံဖြစ်ခြင်းကြောင့်ယောက်ျားဤသင်္ခါရဖြစ်ခြင်းကြောင့်ယောက်ျားဤကံဖြစ်ခြင်းကြောင့်ယောက်ျားဤသတိဖြင့်ဒီလိုဖြစ်မှုတသက်ကိုအကြောင်းနဲ့အကျိုးဆက်သပြီးရှုအဲဒီလိုရှုလိုက်တဲ့အချိန်ခါမှာဧဝံဓမ္မတာနိသင်္ချာလာတယ်။ဘာကြောင့်လဲ?အကြောင်းနဲ့လျော်နေတဲ့အကျိုးတရားစုတာဖြစ်ပေါ်တာကိုယ်တိုင်မျက်ဖို့ဖြစ်ပေါ်သည့်ဆိုလိုရင်းလေးကတော့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေကြောင့်ဖြစ်ရင်ဝိညာဉ်နာယုတ်သလ ayer ณဖတ်တာဝေဒနာခေါ်တဲ့အကျိုးတရားစုတာဖြစ်တယ်တခြားဒီဆုံးတရားဖြစ်တာကိုလှမ်းကြည့်လို့ရှားဖွေလို့မတွေ့ဘူးဥစ္စံတို့ဘဲကိုကြိတ်လိုက်ရင်ချီဘရောမှမထွက်ဘူးနှမ်းကိုကြိတ်မှသာလည်းချီအကြောင်းနဲ့လျော်တဲ့အကျိုးတရားသာပေါ်လာတယ်အဲ့တော့ဘဲကိုကြိတ်လိုက်ရင်ချီဘလို့မှမရနိုင်တယ်လို့ပဲအကြောင်းနဲ့မလျော်တဲ့တရားတွေကအကျိုးတရားပေါ်လာတာမျိုးမလျော်တဲ့အကျိုးတွေပေါ်တာမျိုးမရှိဘူးသူဆိုင်ရာအကြောင်းနဲ့ဆိုင်ရာအကျိုးတော့ပေါ်ဝိသေသနာဥပါဒတိခါရကံစတဲ့အကြောင်းတရားတွေကိုမိမိတို့ထူထောင်ကြည့်ပါထူထောင်လိုက်လို့ရှိရင်ဒီအကြောင်းတရားကြောင့်ပေါ်မဲ့အကျိုးတရားရှိရင်ဝิญဉာဉ်နဲ့ရောသက်လာတဲ့ဖက်တာဝေဒနာဒီအကျိုးတရားကလည်းဒီချက်ဒီဆုံးတရားအကျိုးတရားမရှိဘူးအဲ့ဒီမရှိမှုကိုကိုယ်တိုင်မျက်မှောက်ထွက်ဖို့ကြည့်အဲ့ဒီလိုသိလိုက်တဲ့အတွက်ဘာဖြစ်လဲအထသောတုတရံအဂရိယဒိဋ္ဌိပဇဟတိအထသောတုတိမြေအခါ၌သောတုတရံအလွန်အလွန်ကောင်းမွန်စွာအဂရိယဒိဋ္ဌိအဂရိယဒိဋ္ဌိကိုပဇဟတိပဲဆို၌ဤအဂရိယဒိဋ္ဌိကိုဖြိုခွဲနိုင်တဲ့အကောင်းဆုံးလက်လက်တစ်ခုပဲအဂရိယဒိဋ္ဌိဆိုတာကတော့ပြုတော်လည်းပြုသည်မမြင်ပါဘူးကောင်းတယ်လို့ကောင်းတယ်လို့ပြုသည်ပြုသည်မမြင်ဘူးမကောင်းတယ်လို့လည်းပြုသည်မမြင်ဘူးကံမဖြစ်ဘူးလို့ပြောလို့နော်ကံကံရဲ့အကျိုးကိုပဲနေတဲ့ဝါရတစ်ခုပဲ။အဲဒါပြုတော်လည်းပြုလို့တော်လည်းပြုလို့ပြီးမမြင်ပါဘူးလို့ကံကံရဲ့အကျိုးကိုလုံးလုံးပဲနေတဲ့ဒီအဂရိယဒိဋ္ဌိကိုဖြိုခွဲနိုင်တဲ့အကောင်းဆုံးလက်နက်ဒီပါလေ။ယောဓမ္မတာနိဆိုင်အောင်ကျောင်းကျက်ဆက်ပိဿသမုပ္ပါဒ်သဘောတရားကိုသိဖို့တိုးနေတယ်။ဒါကဒီယောဓမ္မတာနိသင်္ခေလာရဲ့အတွက်ကဘယ်လိုရှိရမလဲ။ပိဿယတောဥရိယဒသနာအကျုံးတရားအဖြင့်ဖြစ်ဖို့ကိုရှိရဝိဇ္ဇာပထမနည်းနဲ့ပြောရင်လားဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ဝิญဉ်ဖြစ်၏သတ္တဖြင့်ဒီလိုရှိရပထမနည်းနဲ့ပြောမယ်ဆိုလို့ရှိရင်လည်းဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သတ္တဖြင့်ဒီလိုရှိရအဲအဝိဇ္ဇာတဏှာဥပါဒသင်္ခါရကံစတဲ့အကြောင်းပြတဲ့ကြောင့်ဝิญဉ်နဲ့ရောသတ္တနာဖတ်တာဝေဒနာခေါ်တဲ့အကျိုးတရားတွေသင်္ခါရဖြစ်နေပုံကိုတနည်းအားဖြင့်ခန္ဓာ၅ပါးသင်္ခါရဖြစ်ပုံကိုကိုယ်တိုင်မျက်မှောက်ထွက်ပါပြီးအောင်ရှိရအဲဒီလိုရှုနေလို့မိမိတဲ့ဉာဏ်ကအဂရိယဒိဋ္ဌိကိုပယ်နိုင်တဲ့သံအားရှိတယ်။စဉ်းစားကြည့်ကြဒီကမာကြီးတွေ။ဒီကကြီးတွေနော်။နောက်ကမှဒီနေ့ဥစ္စေတဒိဋ္ဌိကမနဲ့သတ္တရဒိဋ္ဌိကမကနောက်ကမှမများဘူးလား။များကြတယ်နော်။ဥစ္စေတို့ သူများဘာသာတွေကိုပုတ်ခတ်တာတော့မဟုတ်ပါဘူးဘုလူတအချင်းနဲ့နည်းနည်းဒီကကြီးလည်းပြီးဖြစ်သွားလိမ့်မယ်။ဒါကြလို့ဒီဟိန္ဒူဝါဒကိုကြည့်ရင်မဟာဗြဟ္မာရဲ့ဖန်ဆင်းမှုလက်ခံတယ်နော်။ဒါလည်းအတ္တဝါဒတစ်ခုပဲ။ဖန်ဆင်းခြင်းအတ္တရှိတယ်အဖန်ဆင်းခါတဲ့အတ္တရှိတယ်ဒါလက်ခံတယ်။ခရိယဘာသာကြည့်ရမယ်ဆိုလို့ရှိရင် God ခေါ်တဲ့သာဝရဘုရားသခင်ရဲ့ဖန်ဆင်းမှုကိုသူတို့ကလက်ခံယုံကြည်ကြတယ်။ဖန်ဆင်းနေတဲ့သာဝရဘုရားရှိတယ်အဖန်ဆင်းခါတဲ့အတ္တရှိတယ်။ဖန်ဆင်းတဲ့အတ္တရှိတယ်အဖန်ဆင်းခါတဲ့အတ္တရှိတယ်။ဣန္ဒြေဘာသာကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဘာသာအရှင်မြတ်တို့ဘုခိုးရာအရှင်မြတ်ရဲ့ဖန်ဆင်းမှုကိုသူတို့ကလက်ခံယုံကြည်ကြတယ်သူတို့ဖန်ဆင်းနေတဲ့အတ္တရှိတယ်ဖန်ဆင်းခံရတဲ့အတ္တရှိတယ်သူတို့လက်ခံကြတယ်သူတို့ကသတ္တရာအုပ်စုဖြစ်တယ်အဲ့သတ္တရာအုပ်စုဘယ်လောက်များလဲတော့ကဒီလိုဒီရတဲ့သိညာနော်လူဦးရေနဲ့ချိန်ကြည့်လိုက်တဖန်ဥစ္စေနဥစ္စေတဒိဋ္ဌိဘဝဆိုတာပြင်ပြတ်သွားတယ်ဘဝဆိုတာပခက်နဲ့ခေါင်းကြပဲရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးလို့လက်ခံနေတဲ့ဥစ္စရာဒိဋ္ဌိဒီမားဒီဘယ်လောက်များလဲတော်တော်များကြတယ်နော်အဲဒီတော့ဒီသတ္တရာဓမ္မဓမ္မနဲ့ဥစ္စရာဓမ္မနှစ်ခုအတွင်းမှာဥစ္စရာဘုရားရှင်ကလည်းပေါ်ပေါက်လာတာဖြစ်တယ်ပေါ်ပေါက်လာတော့ဒီသတ္တရာဒိဋ္ဌိကလည်းမှားလားမှန်လားဥစ္စရာဒိဋ္ဌိကလည်းမှားလားမှန်လားလို့ဆန့်ကျင်ကြည့်လိုက်တော့ဘုရားရှင်အနေနဲ့ကတော့ဒါတွေကမှားတဲ့ဝါဒအဖြစ်နဲ့လက်ခံထားတယ်ဒါပေမဲ့ဘုရားရှင်ရဲ့ဝါဒကဘယ်လိုဝါဒလဲဥစ္စေတာနဲ့တသက်တာလားမင်းတို့ဥစ္စေတာလည်းမဟုတ်ဘူးတသက်တာလည်းမဟုတ်ဘူးဘယ်လိုဝါဒလဲလို့မင်းတို့သူကဝိပ္ပဇာဝါဒဝိပ္ပဇာဝါဒဆိုတာကဘာလဲလို့မင်းတို့ဝိဇ္ဇာတဏဥပါဒသင်္ခါရခံစားတဲ့အကြောင်းတရားတွေကသင်္ခါရရှိရင်ဝိညာဉ်နဲ့ရောတက်လာတာဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားသင်္ခါရရှိမှာဝိဇ္ဇာတဏဥပါဒသင်္ခါရခံစားတဲ့အကြောင်းတရားတွေသင်္ခါရမရှိတော့ဘူးဆိုရင်ချုပ်သွားပြီဆိုရင်ဝိညာဉ်ရောတက်လာတဲ့နောက်ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေလည်းမရှိတော့ဘူးသင်္ချာမရှိတော့ဘူးချုပ်သွားတယ်သူကဒီလိုလက်ခံတဲ့ဥပါဒ်အဲဒီဥပါဒ်အရာဖြစ်တော့အဝိဇ္ဇာတဏဥပါဒ်တင်္ခါရကံကြီးကခေါင်းဟုတ်ပဲအတိဆက်ပြီးကျေနွပ်ပြုတ်နေမယ်ဆိုရင်ခေါင်းဟုတ်ပဲမှာဝိညာဉ်ရောတက်လာတဲ့ဖတ်တာဝိညာဉ်တွေဟာရှိနေသွားပဲရပ်ပြီးမသွားဘူးရပ်ပြီးတော့မသွားဘူးဒါပေမဲ့အဝိဇ္ဇာတဏဥပါဒ်တင်္ခါရကံကြီးကခေါင်းဟုတ်ပဲအတိဆက်ပြီးကျေနွပ်မပြုတ်တော့ဘူးဆိုရင်ဝိညာဉ်ရဲ့သက်ကရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေလည်းခေါ်ဖို့ပဲမရှိတော့ဘူး။ရက်တော့ဒီလိုဝါဒမျိုးနော်။ပုံသိသိနံဓာတ်တဲ့ဥစ္စေတာလည်းမဟုတ်ဘူး။ပုံသိသိနံဓာတ်တဲ့တတ်တာလည်းမဟုတ်ဘူး။ဒါကြောင့်ဝိပ္ပဇ္ဇဝါဒလို့ခေါ်ပါတယ်။တို့တော့ဒီအကြောင်းတရားတွေအကြောင်းတရားတွေချုပ်သွားအောင်ဘယ်လိုလုပ်ရမလဲ။အကြောင်းတရားရှိရင်အကျိုးတရားဖြစ်မယ်ဆိုတော့အကြောင်းတရားတွေချုပ်အောင်ဘယ်လိုလုပ်ရမလဲ။ဘယ်လိုကြည့်ရမလဲ။ဒီသီလမမာလီပညာသိက္ခာ၃ပါးရှင်းပြကိုတော့ဘုရားကရှင်းပြနေတာ။ပြီးတော့အကြောင်းတရားတွေချုပ်ရင်အကျိုးတရားချုပ်ရင်းပုံကိုသိအောင်ကျင့်ရမယ်ပြည့်စုံကအခုဟောနေတဲ့ပြည့်စုံမျိုးပဲ။အဲဒီဟောနေတဲ့ပြည့်စုံတွေမှာသီလပြည့်စုံပါတယ်၊မမာလီပြည့်စုံပါတယ်၊ပညာပြည့်စုံပါတယ်။အဲဒီပညာပြည့်စုံမှာဒုက္ခဒိဋ္ဌာကိုသိရမယ်၊သမုဒိယဒိဋ္ဌာသိရမယ်၊နိရောဓဒိဋ္ဌာမဂ္ဂဒိဋ္ဌာသိရမယ်၊ဒီဒိဋ္ဌာ၄ပါးသိရမယ်။အဲ့ဒီသစ္စာလေးပါးထဲမှာတသိဒိဋ္ဌိအဖြစ်အကျုံးဝင်နေတာကတော့သမုဒိယသစ္စာ။အဲ့ဒီသမုဒိယသစ္စာဟာကြောင့်ကျိုးဆက်ပြိဿနမုပ္ပါဒဘောတရားပဲ။အဲ့ဒီကြောင့်ကျိုးဆက်ပြိဿနမုပ္ပါဒဘောတရားထဲမှာအရေးကြီးနေတဲ့အချက်တွေကတော့ဧကန္တနိ၊နန္တနိ၊အဗျာပါရနိ၊ယောဓမ္မတနိ။အဲ့ဒီနိလေးပါးထင်ရှားလာသည့်တဲ့အောင်ယောဂီသူတော်ကောင်းကဒီဝိပဿနာရှုခွက်ကိုရှုရတော့နော်။ကဲနိလေးပါးဒီထင်ရှားပြီ။နန္တကုလက္ခဏာ၅မျိုးဘယ်ခါမှသင်ရှားမလဲ။ဝိဇ္ဇာဒသန္တဥရိယဒသန္နေနအနတ္တလက္ခဏာဘဂတံဟောတိ။ဓမ္မနာနိရိဟကတပစ္စယပฏิပါတဟုတ်တိတဝဘောဓတော်။ဝိဇ္ဇာတော်အကြောင်းတရားအဖြစ်ဥရိယဒသန္နေနဖြစ်မှုကိုရှုမြင်ခြင်းဖြင့်အနတ္တယောဂဝါဒရာပုဂ္ဂိုလ်ရဲ့အတိညာ၌အနတ္တလက္ခဏာအနတ္တလက္ခဏာဒီဘဂတံသင်ရှားလာသည်ဟောတိဖြစ်၏။အကြောင်းတရားအဖြစ်ဖြစ်တာကိုရှိဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသတိဖြင့်ဖြစ်မှုတသက်ကိုရှိအဲဒီလိုရှုမြင်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိညာမှာအနတ္တလက္ခဏာထင်ရှားလာတယ်။ဘာဖြစ်လို့ဒီအနတ္တလက္ခဏာသဘောကထင်ရှားလာရတယ်လဲ။ဓမ္မနာနိရိဟကတပစ္စယပฏิပါဒဥဒိတဝါဘောဓတောဓမ္မနာပရမတ္ထဓမ္မတို့ဤနိရိဟကတပိစ္ဆယမဏိမတံဟုတိတာဝဘောဓတောအာထုံခြင်းကြောင့်သာဗျာမာရသိနိဤအဖြစ်အကြောင်းတရားနှင့်ဆက်ဆံ၍ဖြစ်မှုရှိသည့်အဖြစ်ကိုကိုယ်တိုင်မြတ်မောသိမ်းဖို့သိမြင်နေခြင်းကြောင့်သည် ပရမတ္ထဓမ္မတွေကိုတန်းကြည့်လိုက်တဲ့အခါကျတော့နိရိသကတ္တအထုတ်ချင်းကြောင်းကြပြာပါရကျင်းနေတယ်ခန္ဓာကပြောပြီးနော်အဝိဇ္ဇာကဖြစ်ခြင်းကရုပ်ဖြစ်တယ်ဆိုတော့လေအဝိဇ္ဇာကဒီယုံမြတ်တွေကိုဖြစ်အောင်ငါကျိုးစားအထုတ်မယ်ဆိုတော့ကြောင်းကြပြာပါရအဝိဇ္ဇာမှာမရှိဘူးသူကလည်းအကြောင်းသိစင်တော့ဘောကလေးဆိုပေါ်လာတာပဲပေါ်ပြီးတော့လည်းသူကကြောက်သွားတယ်ကိုယ်တရားလေးတစ်ခုဖြစ်အောင်ငါကျိုးစားပြအောင်မယ်ဆိုတော့ပြာပါရမျိုးမရှိဘူးအဲ့ဒါကိုနိရိဟကကျိုးစားအထုတ်ခြင်းကျင်းနေနော်ဒါပေမဲ့လို့ပြည့်စုံပฏิပတ်တာဒါပြည့်ရင်သူအကျိုးကျောင်းကျပြာပါရမရှိဘူးအကျိုးတရားတွေဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကျောင်းကျပြာပါရမရှိဘူးဆိုရင်အကျောင်းမရှိဘဲနဲ့ဒီအကျိုးတရားတွေကတက်တက်ဖြစ်နေသလားဆိုတော့ဒီလိုဆိုလည်းမဟုတ်ပြန်ဘူးပြည့်စုံပฏิပတ်တာအကျောင်းတရားနဲ့ဆက်ဆက်ပြီးမှသာဒီအကျိုးတရားကလည်းဖြစ်ပြန်တယ်ဘယ်လိုကြောင့်လဲဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကျောင်းတရားကသင်္ခါရရှိနေရင်အကျိုးရောက်နေဆိုတာကရှိနေသေးတယ်ယောဂိဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားကထုတ်သွားတာနဲ့ဒီအကျိုးယုံနာကလည်းထုတ်သွားတယ်။ဒါကြောင့်ဒီနှစ်ခုကဆက်ဆက်မှုရှိနေတယ်ဆိုတာကိုယောဂိကမြင်လာတယ်။ဒါပြည့်စုံပฏิပတ်တဲ့သဘောပဲနော်။အဲဒီနေ့ကိုပြည့်စုံပฏิပတ်တဲ့ကြံ့ကြံ့မြင်လာတာမြင်နေတယ်ဆိုရင်တော့ယောဂိသူတော်ကောင်းကတရားကပြိဿသမုပ္ပါဒ်တန်ကျိုးဆက်ရှိတဲ့အပိုင်းမှာပြောခဲ့ပြီးပါပြီနော်။အတိတ်ကဒီအဝိဇ္ဇာတဏှာဥပါဒံခြံရံထားတဲ့သင်္ခါရကံကိုမြင်အောင်ကြည့်ပြီးတော့ဒီကာမတ္တတိစွန့်အိမ်လေးနဲ့ပရိနိဗ္ဗာန်တရားရင်ကျူမှရှိတဲ့ယောဂီနဲ့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်ရကြည့်လိုက်တဲ့အချိန်ကမှဒီကံလေးကဒီယောဂီဖြစ်မဖြစ်ယောဂီတော်ကောင်းကကိုယ်တိုင်မျက်ပေါ်သိနိုင်တယ်သိကြစေတသယောဂီတဘောဘဖြစ်တယ်လို့ဒီကံကြောင့်ကာမတ္တယောဂီတဘောဘဖြစ်ခဲ့ရင်လည်းဖြစ်တယ်မဖြစ်ရင်လည်းမဖြစ်ဘူးဒီအချိန်ကမှဆန်းရှင်းလို့ရတယ်နော်အဲဒီလိုသိအောင်သိထားရှုထားရတယ်ထွက်လိုက်တဲ့အချိန်ကကြတော့ဒီလိုသိနေတဲ့ပုဂ္ဂိုလ်ကဒီယုံတရားနဲ့တရားလို့ခေါ်ဆိုအပ်တဲ့ပရမတ္ထတရားတွေမှာအကြောင်းနဲ့ဆက်ဆံမှုမရှိဘဲဖြစ်နေတာကိုလှမ်းကြည့်တော့မတွေ့ဘူးအကြောင်းရှိမှသာဖြစ်ရင်ဖြစ်နေတယ်အကြောင်းနဲ့ဆက်ဆံပြီးတော့မာတာလင်ဖြစ်နေတယ်ဆိုတာကိုပြင်းပြင်းထန်ထန်ကြည့်တော့မြင်တယ်ဒါပေမဲ့အကြောင်းတရားတွေကိုလှမ်းကြည့်လိုက်တော့လေအကျိုးတရားဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ဗျာပါဒတတ္တိအကြောင်းတရားတွေမှာပြင်းနေတယ်လေအဲ့လိုဉာဏ်မာနတတ်ပြီးကျင်းမှုအကြောင်းတရားနဲ့တဆက်ဆက်ပြီးဖြစ်မှုဆိုတဲ့ဒီသဘောကအနှစ်ခုကိုကိုယ်ရင်မျက်မှောက်ဆက်ဆောက်ပြီးသိသွားတယ်။အဲ့ဒီလိုသိတဲ့အတွက်ဒီပရမတ္ထဓမ္မတွေမှာအကြောင်းအကျိုးတစ်ရလုံးမှာအတ္တမဟုတ်ဘူးအနတ္တပဲ။အတ္တခေါ်တဲ့မိမိတို့ရဲ့အလိုအတိုင်းဖြစ်နေတဲ့သဘောဖြန့်ရှင်းခြင်းအတ္တရဲ့အလိုအတိုင်းဖြစ်နေရပါတယ်ဆိုတဲ့ဒီဥစ္စာဒီခါမှာမရှိတော့ဘူး။အနတ္တဉာဏ်အမြင်ဆိုင်သွားနော်။ကျေခန္ဓာတော်ဥဒယမယတတနေနအနိစ္စလက္ခဏာဘဂဒဟောတိဟုတ်တော်အဘဘောဘောဓတော်ပုဗ္ဗံတံပရံတဝိဝေကံဝဘောဓတော်သခန္ဓာတော်ခန္ဓာအဖြစ်ဥဒယမယတတနေနပြမှုပြမှုကိုရှင်မြင်ခြင်းဖြင့်အနိစ္စလက္ခဏာအနိစ္စလက္ခဏာဒီဘဂဒသစ္စာတိဟောတိဖြစ်၏ခန္ဓာကအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာထုတ်ခြင်းကြောင့်ယုတ်ထုတ်၏ဒါကအကြောင်းအဖြစ်ဖြစ်တဲ့ရှင်နိအဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုံလည်းဖြစ်ဖြစ်အနိစ္စဒါခဏအဖြစ်ဖြစ်တဲ့ရှင်နည်းအဲဒီလိုရှင်းလိုက်တဲ့ခဏအဖြစ်ဖြစ်ဖြစ်ကိုရှင်းလိုက်တဲ့ယောဂီရဲ့တဏ္ဍာမှာအနိစ္စလက္ခဏာသင်္ချာလာတယ်ဘာဖြစ်လို့လဲဟုတ်တော်ဘာဖြစ်ပေါ်မီအဘာဝဝဘောဓတော်မရှိမှုကိုကိုယ်တိုင်မျက်ဖို့ထွက်ဖို့သိနေနေခြင်းကြောင့်၎င်းပုဗ္ဗံတံပရံတဝိဝေကဘာဘောဓတော်သာဒီအစွန်းနောက်အစွန်း၌သိသိမှုသဘောကိုကိုယ်တိုင်မျက်ဖို့ထွက်ဖို့သိနေနေခြင်းကြောင့်၎င်းသည်အကြောင်းနှစ်ချက်ဟုတ်တယ်ဝအဘာဝဖြစ်ပြီးတော့မရှိတဲ့အဘာဝသဘောကိုလည်းကိုယ်ရင်မျက်မှောက်သိတယ်ပုဗ္ဗန္တအပရန္တဝိဝေကပုဗ္ဗန္တဝိဝေကအပရန္တဝိဝေကရှင်းဆုံးမှလည်းကျင့်စိတ်တယ်နောက်ဆုံးလည်းကျင့်စိတ်တယ်ဘာပြောရလဲမဖြစ်ခင်ကလည်းကျင့်စိတ်နေတယ်မရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမဖြစ်ခင်ကလည်းဒီရုပ်တွေကငါပြီးရင်သူဖြစ်မယ်သူပြီးရင်ငါဖြစ်မယ်ဆိုတန်းစီစောင့်နေတာမျိုးမရှိဘူးဖြစ်ပြီးတော့လည်းသုတ်တန်တစ်ခုမှအလောင်းကောင်တွေစုပုံပြီးထက်ထားတဲ့ဘုံစံလိုစုပုံနေတာမျိုးမရှိဘူးမဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့မရှိခြင်းအဲ့ဒီမရှိခြင်းနှစ်ခုရဲ့အလဲကောင်းမှသာလည်းယာယီအခိုက်အတန့်အဖြစ်ပေါ်လာတယ်အခုယုတ်ကရခေတ္တရှိနေတဲ့ယောဂီများယုတ်ကရတခွနဲ့ယောဂီများနားလည်လိမ့်မယ်စက္ကုအတိတ္တကလေးပါနေတဲ့စက္ကုတ္တကကလကလေးတစ်ခုဆိုကြတော့ယောသဘောတရားကနှစ်ခုရှိတယ်စက္ကုအဲ့ဒီသံသရာယုတ်ကလေးတွေပေါ်လာတယ်။ပေါ်ပြီးတယ်ဖြစ်ချင်းပါဖြစ်လေ။ကြောက်သွားတယ်။မဖြစ်ခင်ကလည်းသူကတဏှာမှာတန်းစီပြီးစောင့်နေတာရှိသလား။မရှိဘူး။ဖြစ်ပြီးတော့လည်းတဏှာမှာသွားပြီးစုပုံထက်နေတာမျိုးရှိသလား။ပြက်ပြီးတော့လည်း။ပြက်ပြီးတော့တဏှာမှာသွားစုပုံပြီးထက်နေတာမျိုးအလောင်းကောင်လိုထက်နေတာမျိုးရှိသလား။မရှိဘူး။ ဖြစ်ဆုံးကဖြစ်မဖြစ်ခင်ကလည်းမရှိတာကိုဖြစ်ဆုံးပြင်းစိတ်တယ်လို့ခေါ်တယ်ဖြစ်ပြီးနောက်မရှိတာကိုတော့နောက်အဆုံးပြင်းစိတ်တယ်လို့ခေါ်တယ်အဲ့ဒီမဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့လည်းမရှိခြင်းအဲ့ဒီမရှိခြင်းနှစ်ခုရဲ့အလဲအဟောမှတောင်ယာယီအထိုက်တအဖြစ်ဖြစ်ပေါ်လာတယ်ဘလို့ယာယီလဲလို့မြင်ခဏခဏတော့ပြောနေပါတယ်နော်တစ္ဆေကံကိုအကျဉ်းကလေးပေါင်းများစွာပုံရမယ်ယာယီလောက်ပဲတက်တန်းရှိနော်အဲ့ဒီတော့တက်တန်းကာလအတွင်းလေးမှာပဲယာယီအထိုက်တအဖြစ်ပေါ်ပြီးတဲ့ဖြစ်ဖြစ်ပြတ်သွားတယ်အဲ့ဒီပြတ်နေတဲ့သဘောကိုသိတဲ့အဲ့တည်းသို့ဘောကိုဟာအနိစ္စလက္ခဏာအဲ့ခါမှာသင်ကြားတယ်ဒီလိုဆိုရင်ပေါ့နည်းနည်းလေးနန်းနည်းနည်းလေးထပ်ပြီးသင်ကြည့်ရသင်ကြည့်ပြီးသား9မိနစ်10မိနစ်လောက်ကြာမှနာရာကျင်နာလေးကြောက်သွားတာမျိုးဒီနေ့လောက်ကြာမှနာရာကျင်နာလေးကြောက်သွားတာမျိုးဒါမျိုးကိုအနိစ္စလို့ဖျားပြောလို့ရင်ဟုတ်လားဟုတ်ပါဘူးနော်ဒါတော်လေးသတိထားမယ်နော်ဒီမှာကတော့ကယေရှုသမီးတရားတစ်ပြည့်အတွင်းမှာကနန်းလောကမှာအကျဉ်းကလေးပေါင်းများစွာသိမ့်တဲ့ခြေပြီးဖြစ်ပြီးပြတ်နေတဲ့သဘောယောလောကမှာလည်းဒီတစ်ခဏ18ချက်အသက်ရှိတဲ့အသက်ကလေးတစ်ပြည့်ကို18ဆန်းနိုင်ရင်ပေါ့တစ်ဆက်ကတော့မဟုတ်ယေရှုသမီးတရားတစ်ပြည့်လို့ခေါ်ဆိုအပ်တယ်ဒီအချိန်ကာလအတွင်းမှာကလေးပေါင်းဂရေ9000ပုံပေါ့တဘုံခန့်လောက်တာတက်တန်းရှိနာလောကကဂရေတသိန်းပုံရင်တဘုံခန့်လောက်တာတက်တန်းရှိတယ်ဒီလောက်ဆင်းများနဲ့တိုးတောင်းနဲ့အချိန်ခါကလာလေသို့တော့ဒီညမှာတချို့ကတော့အင်းမေးကြတယ်အဲ့ဒီတော့ဆင်းများများဖြစ်ပြီးပြင်းတဲ့ဒီယုံနာတွေကိုကျုလို့ရနိုင်ပါမလားလို့မေးတယ်မေးတော့လည်းဒီဘက်ကပြန်ပြင်းရမယ်အချိန်ကတော့ရှိတယ်ဘာဖြစ်လို့လဲအဲ့ဒီတော့ယုံနာကလည်းတခြားပုံစံနဲ့ဖြစ်တဲ့ယုံနာလို့ဘုရားဟောထားတာကလည်းမရှိဘူးမရှိတော့ဘုရားကဒီယုံဒီနာကိုသိနိုင်လို့တော့ရှိရတယ်လို့ဒီလိုဟောတယ်မသိနိုင်တဲ့ဘုရားရှင်ကသာဝကတွေမသိနိုင်တဲ့ယုံနာကိုအထူးခိုင်းမှမလားမခိုင်းတော့သို့တော့သာဝကပါရမီညာအရာမှကတော့ဒီယောဂိသမီးလျှောက်ရပြန်အဲ့မှာဖြစ်ပေါ်သွားတဲ့ဂရေတသိမ်းမကတော့နန္ဒရားတွေကစုလိုက်နိုင်တဲ့နန္ဒရားကတော့အင်းမစုနိုင်နေချင်တယ်လေတချို့တော့ရှိစုလိုက်နိုင်တာလည်းတချို့တော့ရှိယုံလောကမှာလည်းထုံနည်းကောင်းမှာစုလိုက်နိုင်တဲ့ယုံလည်းတချို့တော့ရှိမှာမစုလိုက်နိုင်တဲ့ယုံတွေလည်းတချို့တော့ရှိမှာသာဝကပါရမီညာအရာကတော့ကိုယ်စီအောင်ဘယ်လိုမှမစုနိုင်ဘူးမိမိတို့ရဲ့အတိတ်ကသိဖို့ထားတဲ့ပါရမီဉာဏ်ပါရမီကြောင့်ပေါင်းစားပေါင်းစုဖြစ်ပေါ်လာတဲ့ဉာဏ်ရဲ့အာဏုဘောကြီးရင်ကြီးသလိုသိရင်လည်းသိသလိုတချို့တော့လောက်ပဲရှိနေတယ်ဒါကိုတော့မှတ်သားပါနော်ကဲနောက်တစ်ခုဒုက္ခလက္ခဏံပိပါကတဟောတိဥဒိယပိယေတိပတိပိလနာဝဘောဓတောဒုက္ခလက္ခဏံပိဒုက္ခလက္ခဏဒုက္ခလက္ခဏတိလည်းပဲပါကတထင်ရှားလာသည်ဟောတိဖြစ်၏ဥဒိယပိယေတိဖြစ်ခြင်းဖြင့်ဥဒိယဘုရားသဘောတော်ဖြင့်ပတိပိလနာဝဘောဓတောနိဗ္ဗာန်သိစေမှုကိုကိုယ်တိုင်မြင်ဖို့ဆွဖို့သည်မြင်နေခြင်းကြောင့်သည်အဲဒီလိုမဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့မရှိခြင်းခေါ်တဲ့မရှိခြင်းနှစ်ခုရဲ့အလဲကောင်းမှတမ်းလေးယာယီအခိုက်တအဖြစ်ဖြစ်ပေါ်နေတဲ့ယုံနာဓမ္မတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုကိုယ်တိုင်မျက်မှောက်သိဖို့သိနေတဲ့ထိုယောဂီရဲ့သံဓမ္မဒုက္ခလက္ခဏာနဲ့ထင်ရှားလာပါတယ်။ဘာကြောင့်လဲ?ဖြစ်ခြင်းပြည့်ခြင်းတန်ပြည့်ခြင်းဒီသင်္ခါရတရားတွေမှာအသိစိတ်ခံရတဲ့သဘောကိုကိုယ်တိုင်မျက်မှောက်သိဖို့သိနေတယ်။ဒီပြည့်နှစ်တန်နေကြတန်းကြောင့်တရားမဆက်လွန်ဆင်းရဲ့ဤဟောဒီပိဋကတ်ကသရောကြီးနော်ခဏခဏဆုံးပါမယ်ဒီယုံဉာဏ်တွေမှာကြည့်လိုက်ရင်ဖြင်းဖြင်းပြင်းပြင်းတန်ပြက်ပြင်းအများရန်အနှိမ့်ကျခံရတဲ့သဘောကရှိနေတယ်ဒါကြောင့်အဲ့ဒီသင်္ခါမှာဒီဖြင်းပြင်းကိုခဏပိဋကတ်ပါဆိုင်အောင်မြင်လိုက်တဲ့ယောဂီတို့ကောင်းအဖို့ဘာဖြစ်နေမလဲဒုက္ခလက္ခဏာလည်းထင်ရှားနေလိမ့်မယ်နော်နောက်တစ်ခုသဘာဝလက္ခဏာမိပါကတဟောတိဥဒိယပယပရိသေနာဝဘောဓတောသဘာဝလက္ခဏာမိယုံနာဓမ္မသင်္ခါရတရားသူတို့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာတိလည်းပဲပကတထေချလာသည်ဟောတိဖြစ်၏ဥဒိယပယပရိသေနာဝဘောဓတောဖြင့်ဖြင့်ဖြင့်ဖြင့်ပိုင်ဆိုင်ပိုင်ဆိုင်ထမှုကိုကိုယ်တိုင်မြတ်ဖို့ထွန်းဖို့သိနေခြင်းကြောင့်သည်သဘာဝလက္ခဏာဥပမာပထဝီဓာတ်မှာပေါ့မာတဲ့သဘောရှိတယ်ကက္ခဏတ္တလက္ခဏာအဲ့ဒီယုံနာဓမ္မတွေမှာကိုယ်ပိုင်အဲ့ဒီလိုသဘာဝလက္ခဏာလေးတွေအတိအကျရှိကြတယ်။အဲ့ဒီသဘာဝလက္ခဏာတွေလည်းသင်္ချာလာမယ်ဘာဖြစ်လို့လဲ?ဒီသဘာဝလက္ခဏာတွေကဖြင်းဖြင်းချင်းချင်းပိုင်းခြားထားတယ်။ပြင်းဖို့နဲ့ပြင်းဖို့ဒီနှစ်ခုအတွင်းလေးမှန်တယ်ဒီသဘာဝလက္ခဏာကရှိတာ။မဖြစ်ခင်ကလည်းဒီသဘာဝလက္ခဏာ မရှိဘူးဖြစ်ပြီးတော့လည်းဒီသဘောဝလက္ခဏာမရှိဘူးမရှိခြင်းတစ်ခုရဲ့အလဲကောင်းမှန်တာလေးယာယီအခိုက်တန့်အဖြစ်ဖြစ်ပေါ်နေတဲ့သဘောဝလက္ခဏာအဲ့ဒီသဘောဝလက္ခဏာဒီခဏပစ္စုပန်ဆိုင်အောင်ဖြစ်ပြန်ကိုရှုနိုင်တဲ့ယောဂီသူတော်ကောင်းရဲ့သန္တာမှာသင်္ချာလာမယ်ဒီနောက်တစ်ခုသဘာဝလက္ခဏေသင်္ခတလက္ခဏတတဝကာလိကတံဘိပါကတံဟောတိဥဒိယခဏေဝယတံဝယခဏေသဥဒိယတအဘဘဝဘောဓတောသဘာဝလက္ခဏေသဘာဝလက္ခဏကိုသင်ဖို့သိမြင်ရ၌သင်္ခတလက္ခဏတသင်္ခတလက္ခဏဤတဝကာလိကတံဘိတဝကာလိကသဘောဒီလည်းပဲပါကတံသင်္ချာလာတိဟောတိသိ၏ယုံနာဓမ္မသင်္ခါရတရားတို့ရဲ့သဘာဝလက္ခဏလေးကိုကိုယ်ပိုင်သဘာဝလက္ခဏကိုအတိအသိသင်ဖို့သိခဲ့မယ်ဆိုရင်သင်္ခတလက္ခဏာတို့ရဲ့တာဝကာလိကသဘောလေးသင်္ချန်လာတယ်။တာဝကာလိကဆိုတာအခိုက်အတန့်အဖြစ်ဖြစ်ပေါ်နေမှုကိုတာဝကာလိက။ဘာဖြစ်လို့လဲ။ဥဒိယခဏေဝယတံဝယခဏေဥဒိယတဝယခဏေသာဥဒိယတအဘဘဝဘောဓတောဥဒိယခဏေဖြစ်မှုခဏနဲ့ဝယတာပြတ်မှုဤဝယခဏေသာပြတ်မှုခဏ၌ပြတ်ခြင်းခဏ၌လည်းပဲဥဒိယတာဖြစ်မှုဤအဘဘဝဘောဓတောမရှိခြင်းကိုကိုယ်တိုင်မျက်ဖို့သင်ဖို့ပြည်ပြည်လေးခြင်းတော့ဒီဖြစ်တဲ့အချိန်ကလည်းကြည့်လိုက်ဖြစ်နေတော့မှမပြတ်သေးဘူးပြတဲ့လက္ခဏာမရှိဘူးပြနေတဲ့အချိန်ကလှမ်းကြည့်လိုက်တော့ပြနေတော့မှဖြစ်မှုလက္ခဏာမရှိဘူးအဲ့ဒီဖြစ်နေတော့မှပြတ်မှုမရှိခြင်းပြနေတော့မှဖြစ်မှုမရှိခြင်းဆိုတဲ့ဒီသဘာဝကိုကိုယ်တိုင်မျက်ဖို့စမ်းကြည့်တော့မြင်နေပြီမြင်နေတဲ့အတွက်ကြောင့်သို့ပုဂ္ဂိုလ်ရဲ့မန္တမသင်္ခါရတရားရဲ့တာဝကာလိကအခိုက်အတန့်လေးသာတည်နေတဲ့သဘောကိုဒီသင်္ခါရမှာသွားပြီးမြင်မယ်အဲ့ဒီဘင်္ဂတော့ဂုဏိပေါ့လေဒီယောဂကကိုဇက်ခွဲနိုင်တဲ့ယောဂီသူတော်ကောင်းများရှင်အသင့်တင့်တိမိခုံမီရှိပါလိမ့်မယ်အထူးသဖြင့်တော့ဘုရားမြတ်ညာအကျေရှိပွားခံကိုသတိတည်းပြအရှုထတတ်တဲ့ယောဂီများကြတော့ဒီပြောလုံးလေးကိုနားထောင်လိုက်ရင်ဘာလို့ဖြည်းဖြည်းလေးလေးကြီးသဘောပေါက်သွားလိမ့်မယ်နော်ဒါဟာပြည့်စည်တဲ့ဥရိယမြတ်အတ္တနာပေါင်းလိုက်တော့လက္ခဏာဘယ်နှပါလဲ၅ခုပေါ့ပြည့်စည်တဲ့ဥရိယမြတ်အတ္တနာခဏတော့ဥရိယမြတ်အတ္တနာအကြောင်းအဖြစ်ဖြစ်ပြအရှုခြင်းဥဒိယဗျခန္ဓာအဖြစ်ဖြစ်ဖြစ်အရှုခြင်းဥဒိယဗျဒီဥဒိယဗျနှစ်မျိုးဖြင့်ယုံနာဓမ္မသင်္ခါရတရားစုတွေကိုရှုပွားသုံးသပ်တဲ့အတွက်ယောဂီတွေရဲ့တဏ္ဍာမှာရရှိလာနိုင်တဲ့အကျိုးကုန်ရင်ဒါနည်းပင်နေပဲနော်ဘာတွေလဲသစ္စာ၄ပါးသံဃာ့ဆက်ပြိဿနမုပ္ပသဘောတရားဤ၄ပါးလက္ခဏာ၅ပါးအဲ့ဒီ၅ပါးသင်္ချာလာပါအဲ့တော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီလက္ခဏာရဲ့သုံးတန်မထင်ရှားခဲ့ရင်မဟုတ်နိုင်ပါရမလားမရဘူးလားမရဘူးလက္ခဏာရဲ့ထင်ရှားရေးအတွက်ကလည်းဒီလိုရှုရတော့နော်ဒီတော့အကြောင်းတရားအဖြစ်ဖြစ်တဲ့အကျိုးခဏအဖြစ်ဖြစ်တဲ့ဒီနှစ်ခုလုံးကိုတော့ယောဂီကရှုရတော့မှဖြစ်ပါတယ်အဲဒီလိုရှုတဲ့အပိုင်းမှာအတိတ်နဲ့ကပစ္စုပန်ကာလ၃ပါးအကုန်လုံးဖက်ပြီးတော့ရှုရမယ်အဲဒီလိုရှုလိုက်တော့ဉာဏ်လေးကဒီဖြည်းဖြည်းရင့်ကျက်လာပြီဆိုလို့ရှိရင်တော့ကျောင်းကျုပ်ဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားဘိုင်းမှာပထမနည်းနဲ့လည်းအကြောင်းအကျိုးဆက်ဆက်ပြီးတော့ရှင်းနိုင်ပါလေ။ဥမာအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ဖြစ်ခြင်းကြောင့်နာယုတ်ဖြစ်အဖြစ်တတ်တယ်လည်းရှိပြီ။အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်သင်္ခါရချုပ်ခြင်းကြောင့်ဝိညာဉ်ချုပ်ကြတဲ့ဖြစ်အချုပ်တတ်တယ်လည်းရှိပြီအတူတူပဲနော်။အဲဒီလိုရှင်းပြီးတဲ့သင်္ခါမဖြစ်နဲ့အချုပ်တွဲပြီးတော့လည်းအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရချုပ်အဝိဇ္ဇာလည်းဖြစ်ပြအနိစ္စသင်္ခါရလည်းဖြစ်ပြအနိစ္စအဲဒီလိုလည်းရှိပြီနော်။အဲ့ဒီနည်းစနစ်အဖြစ်လည်းရှုလိုက်လို့ရှိရင်လည်းဒါလည်းခဏအဖြစ်ဟုတ်ပြည့်စည်တဲ့ဥရိယပြဒသနာအကြောင်းအဖြစ်ဖြစ်တဲ့ရှုခြင်းခဏတော့ဥရိယပြဒသနာခဏအဖြစ်ဖြစ်တဲ့ရှုခြင်းနှစ်မျိုးတည်းမှာပဲအကျုံးဝင်သွားပါတယ်နော်အဲ့ဒီနည်းစနစ်နဲ့ရှုလိုက်လို့ယောဂီကဉာဏ်လေးကသိထက်လာပြီဆိုရင်တော့အဲ့ဒီအပိုင်းမှာများတော့အဖြစ်ဦးဇင်းတို့ဥပ္ပကိလေသာတရား7ပါးပေါ်လာတတ်ပါတယ်နော်ဩဘာဒရေလိတိပတ္တိဒုက္ခညာနဲ့အတိမောကဘက်ကဥပါဒနာဥပ္ပခဏိကတိခေါ်တဲ့ဥပ္ပကိလေသာတရား7ပါးပဲအဲဒါဩဘာဒခေါ်တဲ့အယောင်အလင်းနေလဲပေါ်လာတတ်တယ်ညာနေလဲသိထလာတတ်တယ်ပြီးနေလဲအာကောင်လာတတ်တယ်ပတ္တိသစ္စာလေးတွေရဲ့အေးချမ်းမှုတွေလဲသိအာကောင်လာတတ်တယ်ဒုက္ခဆန္ဒမှုတွေလဲသိအာကောင်လာတတ်တယ်အတိမောကယုံကြည်တဲ့ဗရာတရားပေါ့နော်အဲဒီဗရာတရားတွေကလည်းဆုံးဖြတ်ချက်ဆက်နေတယ်ယုံကြည်ခြင်းနဲ့ဆုံးဖြတ်ချက်ဆက်နေတယ်အတိမောကဗရာတရားတွေလည်းသိအာကောင်လာတတ်တယ်ဘက်ကခေါ်တဲ့ဝိရိယတွေလည်းသိအာကောင်လာတယ်ဥပဋ္ဌာဏခေါ်တဲ့တတိတွေကလည်းသိပြီးတော့ဒီမှာသင်နေပြီဥပ္ပခါခေါ်တဲ့တရတမိစ္ဆာတတစေတသိက်ကလည်းဒီသင်္ခါမဆွမ်းအားဖြင့်သိဖြစ်လာတယ်နိဂန္ဒီခေါ်တဲ့ဝိပဒနာဉာဏ်ကိုပြန်ပြီးဖြစ်တဲ့နေတဲ့ဘုဖို့ဩဘာဒသတိကိုပြန်ပြီးဖြစ်တဲ့နေတဲ့ ဒီကတိတရားလေးလည်းပေါ်လာတတ်တယ်အဲ့ဒီသင်္ခါကြောင့်မှဒီအလင်းအောင်ကပေါ်လာလားမဟုတ်ပါဘူးနော်နည်းနည်းလေးမဟုတ်ပုံကိုသဘောပေါက်ရေးအတွက်နည်းနည်းထပ်ပြီးတော့ပြောမယ်ပိဋိယောဂီကတရားထုတ်နေတဲ့ဒီချင်းဒီဥရပြညာရောက်မှပိဋိတစ်ခါပဲတစ်ကလုံးဖြစ်ဘူးလားစေတုံကပိဋိမဖြစ်ခဲ့ဘူးလားဟမ်ဖြစ်ခဲ့ဘူးပါလေကုဗ္ဗမတာပီတိလေးဖြစ်တာမဟုတ်ပါဘူးရှေ့တော်ကတည်းကပီတိတဘွားတော့တစ်ခါမှမဖြစ်ဘူးဆိုလို့ရှိရင်တော့ဥရိယပြညာမရဘူးတဲ့လူတွေတကယ်လို့ဘယ်လိုပီတိဖြစ်တော့ဟမ်သင်္ခါတိပဲဒါကြောင့်ဒီညမှာသူကဘာပြောလဲဝိသလိမေအထင်္ဂရဒုတိယဒသမေနဲ့190 903သဘေယ933ပါနဝတမေဣတဘောပေဧဝရူပောဩဘာသောဥပ္ပနာဘုဘောအတ္တဝမကပန္တောသမိဖလပန္တောသမိတိအမေဃမေဘမေဃောတိအဖလမေဘဆိုဖလန္တိကနာတိဒီလိုဖွင့်ထားတယ်။နဝတမေဤတော်ပုဗ္ဗေဧဝရူပောဩဘာတော်ဥပ္ပန္နဘုဘော။ဖြစ်တုန်းကငါ့မှာဒီလိုအယောင်လင်းမျိုးမဖြစ်ဘူးဒီလိုပြောတာ။ဒီလိုအယောင်လင်းလို့ပြောတာ။အယောင်အလင်းလို့တက်တက်ပြောနေတာဟုတ်လား။မဟုတ်ဘူး။ဧဝရူပောဩဘာတော်ဒီလိုအယောင်လင်းမျိုးမလားလို့ပဲ။ပိဋိတို့ပတ္တိတို့ကြရလဲဧဝရူပပိဋိဧဝရူပပတ္တိသတိဒီလိုဖွင့်ထားပါတယ်ဒီလိုပိဋိမျိုးဒီလိုပတ္တိမျိုးရှိတုန်းကတော့မဖြစ်ခဲ့ဘူးလုံးလုံးပိဋိပတ္တိရှိကမဖြစ်ခဲ့ဘူးတော့ပြောရမလို့မဟုတ်ဘူးเนาะဒါကြောင့်ဒီလိုအလင်းရောင်မျိုးတော့မဖြစ်ဘူးတာရှိတုန်းကတော့သူကအလင်းရောင်ဖြစ်တယ်ဒါပေမဲ့ရှိကဖြစ်နေကြအလင်းရောင်နဲ့တော့မတူဘူးမတူဘူးဆိုတာကိုဘယ်လိုပြောနိုင်လဲလို့မင်းရင်တော့အဲ့ဒါကတော့လက်တွေ့ကွင်းချင်းပြီးတော့နေလာမှသဘောပေါက်เนาะယောဂီကခန္ဓာများကိုအရင်ကဒီပိုင်းကြားနေတာဒါလည်းသုတေသနာပြည့်ပြီပါလေခြေတော်ကဖြစ်ပေါ်နေတဲ့အလင်းရောင်နဲ့ဒီအလင်းရောင်တူသလားလို့မင်းမေးကြည့်တယ်မတူဘူးလို့တော့ပြောကြတယ်နော်မတူရင်ဘယ်လိုနေလဲလို့ထပ်ပြီးမေးရင်တော့အဲ့ဒီအခြေကိုသူတို့ဖြေနိုင်တယ်ဆိုတော့မရှိကြဘူးမတူဘူးဆိုတာကိုတော့သိနေတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့ဘယ်လိုနေပါလဲလို့ထပ်ပြီးမေးနေလို့ရှိရင်တော့အဲ့ဒီအပိုင်းကတော့သိကျင်ကိုယ်ရင်းနဲ့လက်တွေပြင်ပြီးတော့လို့ဒီလိုပဲထပ်ပြီးဖြေရတော့မယ်အပိုင်းဖြစ်ပါတယ်နော်အဲ့တော့ဒီဩဘာဒမိတိပတ္တိဆိုတဲ့ဒီလေးအောင်ကြီးသွားအားဒီပိဋိပတ္တိပေါ်လာရင်တော့မလုပ်ရမလဲ။ဒါ riline ကိုသူကနှစ်သက်နေမှာပါနော်။မနှစ်သက်ပဲနဲ့ကမိမိစုမြဲတိုင်းတော့ဝိပဿနာဆက်ရှိသွားလဲဒါကလွန်သွားတတ်ပါတယ်။ဒါ riline လို့မဟုတ်ဘဲနဲ့ဒါ riline ကကြာစီသိပြီဖြစ်နေလို့အန္တရာယ်တစ်ခုအနေနဲ့ဖြစ်နေပြီဆိုလို့ရှိရင်တော့မလုပ်ရမလဲ။အဲ့ဒီပိဋိပတ္တိဥဆောင်နေတဲ့တရားတွေကရှုနေတဲ့ဝိပဿနာဉာဏ်နဲ့သိကြပြီဖြစ်တော့ရှုနေတဲ့ဝိပဿနာဉာဏ်ပိုင်းကိုတစ်ခါပြန်ပြီးတော့ဝိပဿနာရှုရတာ။ဩဘာဒကြတော့သူကဣဇ္ဇဒမှာဆိုရင်ဒီလောကပြောခဲ့သည့်အတိုင်းပဲဣဇ္ဇဒမှာကတော့သိဒ္ဓဇနဲ့ဥဒ္ဒဇရုပ်။မဟိတကတော့အလင်းဗိဒ္ဓတိပြန့်သွားတဲ့ဒီဩဘာဒအနည်းကတော့ဥဒ္ဒဇပဲ။ဒီသိဒ္ဓဇဥဒ္ဒဇရုပ်တွေကိုဘယ်လိုရှုမလဲလို့ပြီးတော့ဒလိဘဆက်ကြည့်နော်။ဒီလင်းအောင်ကြီးတွေကိုဒလိဘဆက်လိုက်ပဲလို့ချင်းအာလုံးဒီသင်္ခါမယောဂီကညံထက်နေပြီဖြစ်တဲ့အတွက်ဒီလေးအောင်ကြီးတွေမှာဒလိဘဆက်လိုက်တဲ့အာလုံးကလအမှုန်လေးတွေဖြစ်သွားလိမ့်မယ်။ဒီကလအမှုန်လေးတွေကအလွန်အလွန်သိမ်းဝဲနှိမ့်ညံနေတဲ့ကလအမှုန်တွေဖြစ်ပါတယ်။အဲဒီကလအမှုန်လေးကိုဓာတ်ခွဲဓာတ်ခွဲပြီးတဲ့အချိန်ကကျတော့မလုပ်နဲ့။တမုံတမုံမှာပထဝီအာဘောဒီဇောဝါယောဝဏ္ဏခန္ဓာရတ္တဩဇာသဘောတရားရှိကုန်ရှိ။အဲဒီရှင်မျိုးသောယုတ်တွေကိုမလုပ်နဲ့အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးတော့အဲ့မှာဝိပဿနာရှုပြီးတော့အဲ့ဒီလိုရှုလိုက်တဲ့အခါရှုရမယ်ဆိုတာကဘာလဲအញ្ញံခေါ်မေဩဘာတောဥပ္ပန္နောသောခောပဏယအနိစ္စသင်္ခတောပရိစ္ဆသမုပ္ပန္နောခယဓမ္မောခယဓမ္မောဝိရာကဓမ္မောနိရောဓဓမ္မောစသဖြင့်ဝိသတိမေအတ္တကရဒုတိယအတွဲသာမဏေ294မှာညွှန်ကြားထားပါတယ်နော်ဒီလေးအောင်ကြီးတွေပေါ်လာလို့ရှိရင်တော့ဒီလေးအောင်ကြီးကိုဘာလုပ်ရမလဲအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးရှုရတော့အဲ့ဒီလိုရှုနေအပိုင်းမှာအနိစ္စဆိုတာကဘာကိုအနိစ္စပြောလဲအနိစ္စံတိပင်စိတ်ခန္ဓာဒီလောကပြောရပြီအနိစ္စအနိစ္စဆိုတာခန္ဓာငါးပါးပရမတ်ကိုသာပြောတယ်အဲ့တော့ဩဘာဒခေါ်တဲ့အတုံးနဲ့အခဲနဲ့ကြီးကိုပြောနေတာဟုတ်လားမဟုတ်ဘူးဒါကြောင့်ဦးဇင်းတို့ပရမတ်ကအနိစ္စဒုက္ခအနတ္တရှုအောင်မှဖြစ်တဲ့အတွက်ထိုးခြင်းကမှဩဘာဒကိုပရမတ်နယ်လို့ကုသအောင်ပရမတ်ဉာဏ်အမြင်ဆိုင်အောင်ဩဘာဒကိုဖန်ဒလိဘဆက်လိုက်ဘာဖြစ်လို့ဒလိဘဆိုင်နေလဲဩဘာဒတိရုပ်ဖြစ်တဲ့အကြောင်းပြောပြီးပြီနော်ရုပ်ရှိခွင့်နဲ့ပတ်သက်လို့ဖြစ်ရှိသည်ဓကမထအကျဉ်းဒီဓကမထအကျဉ်းဒီနှစ်နည်းပဲဟောထားတဲ့အတွက်မိမိကရုပ်ပိုင်းကိုရှုတော်မယ်ဆိုလို့ရှိရင်အများရန်ဘာကိုကြည့်တရမယ်ဓလိပါနော်အဲကြည့်တယ်ဆိုတဲ့ပတ်သက်လို့ယောဂီတူကမေးထားတယ်နော်ဘာပြောတာလဲတဲ့ကြည့်တယ်ဆိုတာဟောနားလေကြလားဟင်တောင်းဖင်ရက်တဲ့အချိန်ခါမှာနှီးလေးလေးပင်နဲ့တောင်းဖင်တဲလိုက်တယ်လို့ပေါ့ဟုတ်တယ်မလား ဒလီဘာနဲ့ယောလောကကိုရှိတဲ့စိတ်ဓမ္မစတဲ့တမရင်ထူထောင်ပြီးရှိတဲ့လုံငန်းရက်ကိုဒလီဘာပြီးတယ်ပြီးရှိတယ်လို့ပြောတာပါပဲနော်အဲဒါဒလီဘာဖန်ဆင်းလိုက်တယ်ဆက်လက်ပြီးဆိုလို့ရှိရင်အလုံးအမှုန်နေဖြစ်ပြီးအဲဒီအမှုန်နေကိုတက်ခွဲလိုက်တော့ဣဇဒတ်မှာကတော့သုတ္တဇနဲ့ပုရိဇဗိဒ္ဓအတိပြန့်သွားတဲ့အလင်းရောင်ကတော့ပုရိဇအဲဒီယုံတရားလေးတွေကိုတက်ခွဲပြီးတော့မှသူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုပါရှုလိုက်လို့ရှိရင်ဒီဩဘာဒအပေါ်၌ပြတ်တက်တက်မှန်နေတဲ့နိဂန္ဒီကွာကျသွားမယ်ဘာဖြစ်လို့လဲအနိစ္စနဲ့တွင်တွင်ရှုရင်ဒီအနိစ္စနဲ့ရှုနေတဲ့အနိစ္စနုပါဒနာဉာဏ်ကမာနသက်ကိုချုပ်နိုင်တဲ့သွားအားရှိတယ်။ဒုက္ခနဲ့တွင်တွင်ရှုရင်ဒုက္ခနဲ့တွင်တွင်ရှုနေတဲ့ဒီဒုက္ခနုပါဒနာဉာဏ်ကတဏှာသက်ကိုချုပ်နိုင်တဲ့သွားအားရှိတယ်။နိဂန္ဓိကိုကုန်စင်နိုင်တဲ့သွားအားရှိတယ်။အနတ္တနဲ့တွင်တွင်ရှုနေရင်အနတ္တနဲ့တွင်တွင်ရှုနေတဲ့ဒီအနတ္တနုပါဒနာဉာဏ်ကအတ္တသက်ကိုချုပ်နိုင်တဲ့သွားအားရှိတယ်။ဒါကလက္ခဏာရဲ့သုံးတန်တင်ပြီးရှုပါပါတယ်။အဲဒီတော့ဩဘာဒစတဲ့ဥပဂိရိတအနေနဲ့တောင်းတရားတွေကိုကြော်လန့်လွန်မြောက်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကယုံနာဓမ္မသင်္ခါရတရားတွေကိုအတိတ်နာကမိစ္ဆုဘင်္ဂလာသုံးပါးဖြိုပြီးတော့အကုန်လုံးဣဇ္ဇဒဗိဒ္ဓနာနာနှစ်ပါးအလုံးအနိစ္စတလေဒုက္ခတလေအနတ္တတလေသောတရံသောအထာကတ္တကရှုပြီးတော့အဲဒီတော့ရှုလိုက်တော့ဝိပါဒနာဉာဏ်လေးကသိပြီးရင့်ကျက်လာပြီဆိုလို့ရှိရင်တော့ရှင်းမှုပြတ်မှုတွေကလည်းဉာဏ်ထဲမှာသိပြီးသင်္ခါရလာပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ကဘာလုပ်ရမလဲအဖြစ်ကိုနှလုံးမသွင်းတော့ပဲအပြည့်တည်းကိုတစ်ဖက်တကြည့်ပြီးတော့အပြည့်တည်းကိုတစ်ဖက်တကြည့်လိုက်တဲ့အချိန်ခါမှာသင်္ခါရတရားတွေကနောက်ဆုံးသိလင်းလင်းမြန်မြန်ကြီးထင်လာလိုက်တယ်။ထင်လာတဲ့ဆိုတာကထိုးချင်းကကြက်မှာသင်္ခါရတရားတွေကခက်မြန်မြန်ဖြစ်ထားတော့မဟုတ်ဘူးတော့။ဉာဏ်ကကြည့်ရတဲ့အချိန်ခါကမီအောင်မလိုက်နိုင်သေးဘူး။ကိုယ်ထင်ခါကြတော့ဉာဏ်ကမီအောင်နိုင်နိုင်လာပြီ။မီအောင်လိုက်နိုင်လာတဲ့အတွက်ဘာဖြစ်လဲ။ဉာဏ်တေတိဝံတေသင်္ခါရေတိသင်္ခါရေတုလောဥပါဒံတေသူဥပါဒံဝတိတိဝဘောဓံဝနိမိတံဝနတံပါပုဏ္ဏတိခယဝယဘေတနိရောဓိယဝတတိတန်ဋိတတိဒီလိုဖွင့်ထားတယ်။ဝိသုတိမေအတေကရဒုတိယဒသမေနာ290နဲ့ခွန်မဖွင့်ဆိုထားပါတယ်နော်။ဉာဏ်တေတိဝံတေဉာဏ်ဒီထမြမှုဆုံးထက်တဲ့မြေကရဆောင်လက်တူရှိတော်သင်္ခါရတုသင်္ခါရတရားတို့သည်လဟုံဉာဏ်သောဥပါဒံတေတုအသိဉာဏ်နှင့်ထင်လာမြင်လာကုန်သည်ရှိသောဥပါဒံဝဖြစ်မှုဥပါဒဘောကုလကတိတိဝတိဟုတိကာလကုသောလကောဘုဒ္ဓံဝဥပါဒိဏကဘုဒ္ဓတော်ဘောကုသောလကောနိမိတ်တံဝသင်္ခါရနိမိတ်ကုသောလကောနတံပဘုနာတိလည်းမမီတော့ပေ၄ချက်ဉာဏ်ကသိထက်လာပြီဖြစ်မှုကိုတစ်ဖက်တမကြည့်တော့ဘဲနဲ့ပြမှုတက်တဲ့ကိုပဲတစ်ဖက်တကြီးလိုက်။အဲ့ဒီကြီးလိုက်တဲ့အချိန်ခါမှာဉာဏ်ကသိဉာဏ်လာတဲ့အခါသင်္ခါရပြည့်တယ်ကလည်းအလွန်လွန်လင်းလင်းမြန်မြန်ကြီးဉာဏ်ထဲမှာသင်္ခင်းနေတယ်